Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မလ၂ရက်အင်္ဂါနေ့ညဘက်အတွက် VOA မြန်မာဝိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆွေမြမောင်ပါမြန်မာနိုင်ငံမှာဆေးရနာတိမ်အုပ်ချုပ်နေမှုနဲ့ပတ်သက်လို့အာဆီယံနိုင်ငံသားဝန်ကြီးတွေအွန်လိုင်းကနေဒီကနေ့အတွေ့အဆုံဆွေးနွေးခဲ့ကြပါတယ
် Oleh karena itu Indonesia mendesak Security Forces Myanmar untuk menahan diri
မြန်မာနိုင်ငံမှာလုံခြုံရေးတပ်ဖွဲ့တွေလက်ချက်ကြောင့်အရသားတွေတေဆုံးဒဏ်ရာရတာထပ်မဖြစ်အောင်လို့အင်အားသုံးနေတာရပ်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကပြောကြားခဲ့တာပါဒေါက်တာဆုကြည်အပါအဝင်ဖမ်းဆီးခံထားရတဲ့အစိုးရခေါင်းဆောင်တွေပြန်လွှတ်ပေးဖို့လဲစင်ကာပူမလေးရှားနိုင်ငံသားဝန်ကြီးတွေကတောင်းဆိုခဲ့ကြပါတယ်မြန်မာနိုင်ငံကတော့ဆေးရနာရှင်ဆန့်ကျင်တဲ့ဆန္ဒပြမှုတွေမှာတော့လုံခြုံရေးတပ်ဖွဲ့တွေကဒီနေ့လဲအင်အားသုံးဖြိုခွဲဖမ်းဆီးပါတယ်အခုလိုမျိုးဒီမြန်မာနိုင်ငံဆိုင်ရာနောက်ထောင်တည်ထားတဲ့ဒီသတင်းတွေကိုခုညအစီအစဉ်မှာနားဆင်ရမှာပါအရင်ဆုံးကတော့ကမ္ဘာမှာထိတန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္တန်းလောင်တို့ကအခြေညာပေးကြပါမယ်ရှင
်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေပါအဝင်မြို့အတော်များများကဆီယနာဒေမှုစန့်ကျင်ရေးနဲ့ဒီမိုကရေစီတောင်းဆိုတဲ့ဒီကနေ့ဆန္ဒပြပွဲတွေကိုစစ်သားတွေနဲ့ရဲတွေကဆက်ပြီးအကြမ်းဖက်နှိမ်နှင်းဖြိုခွဲပါတယ်အဲဒီလိုနှိမ်နှင်းတဲ့ကြားကပဲမြို့အသီးသီးမှာလူထောင်ပေါင်းများစွာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပါရေယူဘုံတွေအတန်ဘုံတွေအပြင်ကြည်စံအစ်စ်နဲ့ပါတက်ကတ်နေနေတာတွေကိုရန်ကုန်မှာသာမကအခြားနေရာတွေမှာပါတွေ့ရပါတယ်ရေယူဘုံတွေကနေထွက်လာတဲ့မြို့ဘုံလုံးကြီးတွေကိုနေရာအနှံ့အပြားမှာတွေ့ရပါတယ်ရန်ကုန်လှိုင်မြို့နယ်တန်လန်းမှာလမ်းမကြီးပေါ်တက်ကတ်ဖြိုခွဲလို့လမ်းအတွင်းပြေးဝင်လာတဲ့ဆန္ဒပြသူတွေကိုလမ်းသူလမ်းသားတွေကဝိုင်းပြီးကူညီကာကွယ်ပေးခဲ့ကြပါတယ်ရန်ကုန်တောင်ပိုင်းမြို့နယ်ဘက်မှာပြစ်ခတ်လို့ဒဏ်ရာသူတွေကိုကုသပေးဖို့သွားတဲ့အရေးပေါ်ကားတွေကိုစစ်တပ်ကတနက်နေ့ချိန်ပြီးပြန်လှည့်ခိုင်းတယ်လို့မျက်မြင်တွေ့တဲ့ဒေသခံတူက VOA ကိုပြောပါတယ်ဒါပြင်အနီးနားကအရေးပေါ်ကုသရေးပရိဒါကားတွေကိုအန်ဇယ်ပြူရာကြောင့်ပရိဒါဝန်ထမ်းတွေပုံကူခဲ့ရတယ်လို့ကိုယ်တိုင်ကြုံရတဲ့ပရိဒတ်ကျမ်းမာရေးလူသားတူကလည်း VOA ကိုပြောပါတယ်စစ်တပ်ရဲ့ရဲတွေဟာညနေဆောင်အထိရန်ကုန်မြို့နေရာအသီးသီးလမ်းတွေပေါ်မှာနေရာယူထားပြီးစူကြားဆိုသလိုပြစ်ခတ်တာလမ်းမော်အတားစီတွေကိုဖယ်ရှားတာတွေလုပ်နေပါတယ်ဒီကနေ့ညပိုင်းအထိရန်ကုန်မြို့ရင်းနေရာတချို့မှာစစ်တပ်ရဲ့ရဲကအကြောင်းမဲ့ပြစ်ခတ်တာတွေရှိနေတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်မြို့တိုင်းကဆန္ဒပြသူတွေဟာရာနိုင်တဲ့များအတားစီအကြံတွေကိုလမ်းတွေပေါ်မှာချပြီးတော့ပိတ်ဆို့ထားခဲ့ကြတာကြောင့်စစ်သားနဲ့ရဲတွေတင်တလို့မရောက်နိုင်ခဲ့ကြပါဘူးမန္တလေးမြို့မှာတော့တန်ဃာတော်တွေဥဆောင်ပြီးချီတက်ဆန္ဒပြခဲ့ကြပါတယ်ညတော်ကြောင်းတိုက်တပိစစ်ကြောင်းကိုစစ်တပ်နဲ့ရဲကဖြိုခွဲဖို့လာရောက်ခဲ့ပြီးမင်းသူတို့လာမဲ့လမ်းမှာလူလူကအတားအဆီးတွေချပြီးတော့အကောက်အွယ်ပေးခဲ့ပါတယ်စကိုင်းတိုင်းကလေးမြို့မှာတက်ခတ်ဖြိုခွဲတာကြောင့်တရားစင်ကြော်တန်ရာရခဲ့ပြီးအဲ့ဒီအထက်ကနှစ်ဦးဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ဆန္ဒပြသူတွေကပြောပါတယ်ဘုံရမြို့မှာရဲတွေကနေရင်တစ်ခုတည်းအတင်းဝင်ပြီးတွေ့တမျှဆိုင်ကယ်နဲ့ပစ္စည်းတွေကိုရိုက်နှက်ဖျက်ဆီးတာတိကက်တာတွေကို VOA ကလက်ခံရရှိတဲ့ဗီဒီယိုတစ်ခုမှာတွေ့ရပါတယ်အခုချိန်ထိယာထားသမျှသတင်းတွေအကြောင်းတနိုင်ငံလုံးကဒီကနေ့ဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူအကြောင်း90ထက်မနည်းရှိပြီးတောင်ကြီးမြို့မှာဖမ်းခံရသူ30ထက်မနည်းရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP က VOA ကိုပြောပါရယ်မလ၁ရက်နေ့အထိဆိုရင်စစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်တေဆုံးသူအကြောင်း30ဝန်းကျင်ရှိနေပြီဖြစ်ပြီးအဖမ်းခံထားရထောင်ချခံထားရသူ900ကျော်ရှိပြီလို့ AAPP ကထုတ်ပြန်ထားပါရယ်ပြည်ထောင်စုတော်ကိုစားပြုကော်မတီ CRPH ကထိတက်ပြည်ထောင်စုဝန်ကြီး၄ဦးကိုခန့်အပ်တော်ဝင်ပေးလိုက်တဲ့အကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဝန်ကြီးဌာန၉ခုအတွက်ထိတက်ပြည်ထောင်စုဝန်ကြီး၄ဦးကိုခန့်အပ်တော်ဝင်ပေးလိုက်တာဖြစ်ပြီးနိုင်ငံရဲ့တရားဝင်အစိုးရဖြစ်တဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဦးဆောင်တဲ့ပြည်သူ့အစိုးရကိုစစ်အာဏာသိမ်းအုပ်စုကအာဏာရှင်နဲ့ဖယ်ရှားပြီးအာဏာသိမ်းယူထားတာကြောင့်ပြည်ထောင်စုအစိုးရအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးတွေဟာဒါဝန်တွေကိုထမ်းဆောင်နိုင်ဖို့အခြေအနေမရှိတဲ့အတွက်နိုင်ငံတော်အစိုးရရဲ့လုပ်ငန်းတာဝန်တွေကိုသက်ဆိုင်ရာပြည်ထောင်စုဝန်ကြီးတွေကိုစားဆောင်ရွက်ဖို့ဆိုပြီး CRPH ကြေညာချက်မှာဖော်ပြထားပါတယ်။ခေတ္တပြည်ထောင်စုဝန်ကြီးတွေအဖြစ်တာဝန်ပေးခန့်လိုက်သူတွေကတော့နိုင်ငံရေးဝန်ကြီးဌာနအတွက်ဒေါ်စင်မာအောင်၊သမ္မတရုံးဝန်ကြီးဌာနနဲ့ပြည်ထောင်စုအစိုးရအဖွဲ့ဝင်ဝန်ကြီးဌာနတို့အတွက်ဦးလင်ကိုလတ်၊စီမံကိန်းဗန္ဓာရေးနဲ့စမှုဝန်ကြီးဌာန၊ ဒီနေ့ညနေနိုင်ငံစီးပွားဆက်သွယ်ရေးဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကပညာရေးဝန်ကြီးဌာနဂျမားရေးနဲ့အကစားဝန်ကြီးဌာနတို့အတွက်ဦးတင်ထွန်းနိုင်အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ဝင်ရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနဂျမားရေးနဲ့အကစားဝန်ကြီးဌာနတို့အတွက်ဒေါက်တာဇော်ဝေစိုးတို့ဖြစ်ပါတယ်။လူရုကရွေးကောက်တင်မြှောက်ထားတဲ့မြန်မာနိုင်ငံခေါင်းဆောင် ဒါကရေးယူလာရရာစစ်ဖက်တဲ့လူလူကိုထိခိုက်မယ်လို့လည်းဒီဗီစီနဲ့တွဲဆိုမိနေကြတဲ့ကူမှာပြောထားပါဗျ။ဒီမနက်ကမှဆက်နာတင်ပြီးတဲ့နောက်တင်မာနေတဲ့အချင်းတွေကိုကူညီဖြည့်ရှင်ပေးဖို့အတွက်အစီအတော်အစားနိုင်ငံများအဖွဲ့အာဆီယံကိုလမ်းဖွင့်ပေးပါလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူရီကဒီနေ့တိုက်တွန်းလိုက်ပါတယ်။ဖန်စီထားသူတွေကိုပြန်လို့ပေးဖို့နဲ့ဒီမိုကရေစီ ကျွန်တော်တို့ချိုးဖောက်မှာမဟုတ်ဘူးလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူရီကပြောပါတယ်။မလေးရှားနိုင်ငံကတော့နိုဝင်ဘာလ2ရက်ကပွဲမှာမဲဆင်းလွှဲမောင်းမှုတွေရှိခဲ့တယ်ဆိုပြီးစစ်တပ်ကပြောတာကိုဖြေရှင်းပြီးတော့ဒီမိုကရေစီနှိကြအထောက်အကူပေးနိုင်ရေးအတွက်ပြန်ကျင့်သူအဖွဲ့အစည်းကိုအစိုးပြုပါတယ်။ဖြန်စီခံထားရတဲ့ဒေါ်စန်းစုကြည်နဲ့အစိုးရခေါင်းဆောင်လူကိုပြန ရင်းချမ်းရေးတင်းတင်းရေးနဲ့တာယာဝပြောရေးတို့အပေါ်ထိခိုက်နှောင့်နှေးသွားစေနိုင်တဲ့အခြေအနေအဖြစ်အာဆီယံအနေနဲ့သတ်မှတ်ဖို့လဲမလေးရှားနိုင်ငံသားရဲ့ဝန်ကြီးကတောင်းဆိုပါတယ်။ရုရှားတိုက်ခိုက်ငေါဆောင်အောက်စီနယ်ဝန်ကြီးကိုအစိတ်ခက်ခဲမှုတွေရုရှားအစိုးရဘော်တန်ခတ်ရည်ရွယ်မှုတွေကိုအစောဆုံးဒီကနေ့မှအမေရိကန်အစိုးရကချမှတ်ဖို့ရှိတယ်လို့ဒီကိစ္စနဲ့နှိစက်တဲ့သတင်းရင်း လုံဆောင်တာမရှိခဲ့ပါဘူး နယ်ပယ်ကြီးဖြစ်တဲ့ပတ်သက်ပြီးအမေရိကန်ကနောက်ထပ်ဘယ်လိုပဲတန်ခတ်ရေးယူပါစေအောင်မြင်မှုရမှာမဟုတ်ပဲလက်ရှိမှာစိုးနေပြီးသားနိုင်ငံဆက်ဆံရေးပိုဆိုးသွားဖို့ပဲရှိတယ်လို့ရုရှားဆိုရကပြောပါတယ်နယ်ပယ်ကြီးကရုရှားနိုင်ငံတွန်စ်မြို့ကနေမော်စကိုမြို့တော်ကိုသွားလေယာဉ်ပေါ်မှာတင်မကြမ်းမမှာဖြစ်လာတာကြောင့်ဂျာမနီနိုင်ငံကိုလေယာဉ်နဲ့ပို့ခဲ့ရတာပါသူဟာနော့ဖ်အေဂျန့် က်ခံရတယ်ဆိုတာဘာထောက်ထားမှမရှိဘူးလို့ပြောခဲ့ပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 1505တုံည5.25kHz 1783ည5.32kHz 9335နဲ့စနေတနင်္ဂနွေမှာမိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVAX ကာကွယ်ဆေးဖြန့်ဖြူးရေးအစီအစဉ်အရCOVID-19 ရောဂါကာကွယ်ဆေးတွေကိုအာဖရိကတိုက်တဝန်ပို့ဆောင်ပေးနေပါပြီ။စီးရဲနွမ်းပါတဲ့တိုင်းငယ်တွေကိုကာကွယ်ဆေးထောက်ပံ့ပေးနေတာမှာ Ivory Coast နဲ့ Ghana နိုင်ငံမှာတော့ကျန်းမာရေးလှုပ်သားတွေနဲ့မရှိမဖြစ်အရေးပါတဲ့အလို့သမားတွေကို AstraZeneca ကုမ္ပဏီထုတ်ကာကွယ်ဆေးတွေကိုတနင်္လာနေ့မှာစတင်ထိုးနှံပေးနေပါတယ်။ဒီကမ္ဘာလုံးအတွက်ကာကွယ်ဆေးအထက်အထိနေတာနဲ့တည်ယူပို့ဆောင်ရေးအခက်အခဲတွေကြောင့်စီးရဲတဲ့တိုင်းငယ်တွေမှာကာကွယ်ဆေးရဖို့ခက်ခဲနေတာပါ။ Ghana သမ္မတ Nana Akufo Addo ကCOVAX ကရတဲ့ကာကွယ်ဆေးကြောင့်စီးပွားရေးလုပ်ငန်းတွေပြန်လည်စတင်နိုင်မှာဖြစ်ပြီးဒါဟာနိုင်ငံစီးပွားရေးပြန်လည်တည်ဆောက်နိုင်မဲ့မှတ်တိုင်တစ်ခုဖြစ်တယ်လို့ပြောပါရယ်။ကာနာနိုင်ငံမှာကိုဗစ်ကူးခံရသူ 14,000 ကျော်နဲ့သေဆုံးသူက600ကျော်ပါရယ်။ Ivory Coast မှာတော့ပိုကူအတီဖြူလူနာ 32,000 ကျော်နဲ့သေဆုံးသူက192ဦးရှိတဲ့အကြောင်း American John Hopkins တက္ကသိုလ်စစ်တမ်းကဖော်ပြပါရယ်။အာဖရိကတိုက်ထဲကကျန်24နိုင်ငံတို့မှလည်းကာယောဂါကာကွယ်ထိန်းချုပ်ဖို့ကြိုးစားနေကြပြီးတော့ COVAX အစီအစဉ်နဲ့ကာကွယ်ဆေးတွေတည်တပတ်တဲ့စတင်ရရှိတော့မယ်လို့ခန့်မှန်းရပါတယ်။ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတော့ကာကွယ်ဆေးတွေအခုလိုပထမအတုပ်ပို့ပေးလိုက်တာဟာ2021ခုနှစ်ပထမရပ်ပေါင်းတရအတွင်းနိုင်ငံဆုံးမှကာကွယ်ဆေးထိုးပေးနိုင်မဲ့ WHO ရဲ့ COVAX အစီအစဉ်အစပိုင်းမှရှိပါသေးတယ်လို့ပြောပါတယ်။အမေရိကတိုင်းနိုင်ငံတွေထဲမှာတော့ကိုလံဘီယာနိုင်ငံက COVAX အစီအစဉ်နဲ့ကာကွယ်ဆေးတွေတင်လာနေမှာပထမဆုံးရရှိခဲ့ပါတယ်။ John Hopkins တက္ကသိုလ်စစ်သားအရကိုလံဘီယာမှာပိုကူသူ 39,000 ကျော်နဲ့သေဆုံးသူက 6,400 ကျော်ရှိပါတယ်။ ပြည်ကရက်နဲ့အတွင်းကျန်းမာရေးဌာနတွေနဲ့ကျန်းမာရေးဝန်ထမ်းတွေအပေါ်အကြံဖက်တာဒါမှမဟုတ်ချင်းချောက်ပြောဆိုမှုပေါင်း1000တရာကျော်ရှိခဲ့တယ်လို့ဂျနီဗာအခြေစိုက် ဒီလိုအဖြစ်မျိုးကိုခွဲစိတ်ဆရာဝန်တွေကနေဆက်ဖက်အကူဝန်ထမ်းတွေအထိကာလကြာရှည်ရင်ဆိုင်နေရတာဖြစ်ပြီးအထူးသဖြင့်မတိမငိမ့်ဖြစ်နေတဲ့ဒေသတွေမှာပိုဆိုရဲလို့လဲဆိုပါတယ်။ကြောက်လန့်စိတ်မယုံကြည်စိတ်မိသားစုဝင်တည်ဆုံခဲ့ရတဲ့အပေါ်တုံ့ပြန်ပုံနဲ့ယောဂပြရီကိုနားမလဲရတဲ့ကြောင့်ကျန်းမာရေးဝန်ထမ်းတွေအပေါ်တက်ခတ်မှုတွေပေါ်ပေါက်လာတာဖြစ်တယ်လို့လဲဆိုထားပါတယ
ူတို့ရဲ့အမှုကိုမနေ့ကပထမဆုံးကြားနာတာမှာ၁၀နိုင်ကျော်ကြာမြင့်ခဲ့ပါတယ်။ဆွဲဆိုခံရသူတွေကကလက်စီယံမူလဲပြီးတော့ဆေးရုံတင်လိုက်ရတဲ့အတွေ့ကြားနာမှုကိုအင်္ဂါနေ့ရှိရွှေ့လိုက်တာပါ။ဆွဲဆိုခံရသူအလုံးကိုတင်းလာနေ냐ကတော့ထင်းမင်းစခန်းမှာချုံနှောင်ထားပြီးမူလဲသွားတဲ့ရွံကိုတော့ဆေးရုံမှာရဲကစောင့်ကြနေပါတယ်။အစိုးရပေါ်အခမ်းအနားမှာပူးပေါင်းပါဝင်မှုဆွဲချက်နဲ့သူတို့48ယောက်စလုံးကိုတာဝန်ရှိသူတွေကတင်းငွေတွေနဲ့မှတရားဝင်ဆွဲချက်တင်လိုက်တာပါဆွဲဆိုခန္ဓာသူတွေကိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်ဒဏ်တသက်ပြစ်ဒဏ်ကျခံရနိုင်ခြင်းရှိပါတယ်2059ခုနှစ်ကြာရင်ကမ္ဘာပေါ်ကလူ၄ဦးထဲမှာတဦးကအာယုံကျော်ပြဿနာနဲ့ရင်ဆိုင်ခံစားရလိမ့်မယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်ကာကွယ်ရေးနဲ့ကုသရေးအတွက်ပုံမရင်းနှီးမြှုပ်နှံကြဖို့လဲ WHO ကအကြအာယုံနဲ့ပတ်သက်လို့ပထမဆုံးထုတ်ပြန်လိုက်တဲ့အစည်းအဝေးစာမှာတိုက်တွန်းထားပါတယ်။အကြအာယုံချိုးရင်းစီမဲ့အကြောင်းအရာအတော်များများကယောဂပိုးကုသတာ၊အနာယောဂဖြစ်တာ၊မွေးရပါအကြအာယုံချိုးရင်းတာ၊ဆူညံတန်တွေကြားနေရတာနဲ့နေ့စဉ်လူမှုဘဝပုံစံတွေကြောင့်ဖြစ်တယ်လို့မဖြစ်အောင်ကြိုတင်ကာကွယ်နိုင်တယ်လို့လည်းဖော်ပြထားပါတယ်။အစီအခံစာမှာအကြံပြုတင်ပြထားတဲ့ကာကွယ်ကုသရေးဆောင်ရွက်ချက်တွေအရဆိုရင်တော့လူတဦးအတွက်တစ်နှစ်ကို $3 လောက်ကျတင်မှာပါဒီကိစ္စကိုအသေးချာမကင်တွယ်ဘူးဆိုရင်တော့နှစ်စဉ်ဆုံးရှုံးနေရတဲ့ငွေက$1 trillion လောက်ရှိလိမ့်မယ်လို့လည်းပြောဆိုထားပါတယ်အဲ့ဒီလိုလုံမထားရင်နားမကြားသူတွေအတွက်ဆက်သွယ်ရေးပညာရေးနဲ့အလုပ်ကိုင်းတွဲရင်းနှီးမြှုပ်နှံမှုမှာအကုန်ကျများလိမ့်မယ်လို့လည်းသတိပေးထားပါတယ်လက်ရှိမှာတော့ကမ္ဘာပေါ်ကလူ900ဝန်းတယောက်လုံးကအကြအာယုံချို့တက်နေတယ်လို့လည်းဖော်ပြထားပါတယ်လာမယ့်နှစ်ပေါင်း30အတွင်းအကြအာယုံချိုတဲ့သူတစ်ဆခွဲထိတိုးလာနိုင်ပြီးတော့2019ခုနှစ်မှာနားမကြားသူ3.6 billion ရှိခဲ့ရာက2.5 billion အထိတိုးလာနိုင်တယ်လို့လည်းအစိုးရအခမ်းအနားမှာသတိပေးထားတာဖြစ်ပါတယ
်ဒီနေ့ညအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္တန်လောင်တို့ကြီးညာပေးခဲ့တာပါရှင်VOA မြန်မာပိုင်းရဲ့မန္တလေးနှစ်ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ဖွင့်ပေးနေပါပဲ။မြန်မာနိုင်ငံမှာဒီသမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်တို့ကိုဖမ်းဆီးပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေအလွတ်တဘောဒီနေ့ online မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်တို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့စင်ကာပူနိုင်ငံကတောင်းဆိုပါတယ်။မြန်မာနိုင်ငံမှာလက်နက်မဲ့အရတားတွေအပေါ်တေးစီတဲ့လက်နက်တွေတုံးနေတာရပ်ဖို့နောက်ထပ်တေဆုံးမှုတွေသွေးထွက်တန်ယုံမှုတွေမဖြစ်အောင်လို့စစ်အာဏာပိုင်တွေအနေနဲ့ချက်ချင်းလုပ်ရမယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဒေါက်တာ Vivian Balakrishnan ကပြောကြားခဲ့ပါတယ်သူကသမရဦးဝင်းမြင့်လို့တုံးဆွဲခေါ်ဝေါ်ခဲ့တယ်လို့မြန်မာစစ်အာဏာပိုင်တွေလို့အာဏာသိမ်းယူအုပ်ချုပ်နေသူတွေကိုတုံ့နှောင်းပါတယ်စင်ကာပူနိုင်ငံအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲအတွက်ဆက်ပြီးတော့ထောက်ခံနေပါတယ်လို့လည်းစင်ကာပူနိုင်ငံသားရေးဝန်ကြီးကသူ့ရဲ့မိန့်ခွန်းနဲ့မှပြောကြားပါတယ်မြန်မာနိုင်ငံအခြေအနေဆက်မဆိုးအောင်လို့အရေးတကြီးဦးစားပေးလုပ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူကအသေးအချာပြောပါတယ်မြန်မာအနာဘယ်တွေအနေနဲ့အခြေအနေကိုအတက်နိုင်ဆုံးထိန်းထိန်သိမ်းသိမ်းလုပ်ပါမယ်သေစေနိုင်တဲ့လက်နက်တွေအသုံးပြုတာရပ်ပါမယ်နောက်ထပ်အကြမ်းဖက်သွေးထွက်တန်ယုံမဖြစ်အောင်လို့အာမခံပါမယ်ဆိုတာကိုဒီကနေ့လူသိရှင်ကြားဂတိပြုပါလို့လည်းစင်ကာပူနိုင်ငံကတောင်းဆိုခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံကလည်းဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားသုံးနေတာကိုထိန်းဖို့တောင်းဆိုခဲ့ပါတယ်
။ Oleh karena itu Indonesia mendesak security forces Myanmar untuk menahan diri
လုံချုံရေးတပ်တွေအနေနဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကတောင်းဆိုပါတယ်မြန်မာနိုင်ငံမှာလူတွေတည်စေတဲ့အထိအကြမ်းဖက်နေမှုတွေအတွက်အင်ဒိုနီးရှားနိုင်ငံကစိုးရိမ်နေအရသားတွေထိခိုက်သေဆုံးနေတာဖမ်းဆီးခံနေရတာတွေဟာစိုးရိမ်စရာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီပြောကြားသွားတာဖြစ်ပါတယ်မလေးရှားနိုင်ငံကလည်းဒေါက်ဆန်းစုကြည ွဲချက်တွေကိုစုံစမ်းနိုင်ရေးအာဆီယံကကျွမ်းကျင်သူအဖွဲ့ဖွဲ့စည်းပေးဖို့လဲအဆိုပြုခဲ့ပါတယ်။ဒီကနေ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေအွန်လိုင်းပေါ်မှာအလွတ်သဘောတွေ့ဆုံပြီးတော့မြမအရေးအတွက်ဘလို့အဖြေချမလဲဆိုတာကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့အမေရိကန်ပြည်ထောင်စုဥက္ကဋ္ဌတာဝန်ယူတဲ့ကာလအတွင်းမှာမြမအရေးနဲ့ပတ်သက်လို့ထဲထဲဝင်ဝင်ဆွေးနွေးဖို့တက်တိုက်တွန်းတွန်းလုပ်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးလင်ဒက်သောမတ်စ်ဂရင်းဖီးလ်ကမနေ့ကပြောကြားခဲ့ပါတယ်
။ It's clear that the world is watching the situation in Burma and it's clear that we can't sit still and watch people continue to be brutalized.
မြန်မာနိုင်ငံကအခြေအနေကိုကမ္ဘာကြီးကစောင့်ကြည့်နေတယ်ဆိုတာရှင်းပါတယ်။ပြည်သူတွေရရဆက်ဆက်လှုပ်ခတ်နေရတာ၊လူခွေရချိုးဖောက်ခံနေရတာတွေကိုဒီတိုင်းထိုင်ကြည့်နေလို့မဖြစ်ဘူးဆိုတာလည်းရှင်းပါတယ်။ဒီကိစ္စကိုကျွန်မတိတ်ပြီးတော့အလေးအနက်ထားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာမြမအရေးကိစ္စကိုဆွေးနွေးသွားဖို့ရှိပါတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌအမေရိကန်တပ်အမတ်ကြီးပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့မြမပြည်သူတွေဘက်ကခိုင်ခိုင်မာမာရပ်တည်နေတယ်လို့လည်းမနေ့ကသတင်းစာရှင်းလင်းပွဲမှာသူကပြောပါတယ်။
We stand strongly with them, and the U.S. is committed to using our renewed engagement here in New York, but around, but internationally.
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကအယောက်သားအစိုးရကိုအာဏာပြန်ပေးအောင်လို့အမေရိကန်ပြည်ထောင်စုအနေနဲ့နယူးယောက်မြို့ကုလသမဂ္ဂမှာကနိုင်ငံကမှပါချင်းကပ်ကြိုးစားဖို့တန်ဋိဌာန်ချထားပါတယ်။ဒါပေမဲ့အာဏာသိမ်းထားသူတွေဘက်ကလည်းလွယ်လွယ်လျှော့ပေးမဲ့ပုံမရတဲ့အတွက်သူတို့အပေါ်ဖိအားတိုးပေးရမယ်လို့တပ်အမတ်ကြီးသောမတ်စ်ဂရင်းဖီးလ်ကတင်းလာနေတုန်းကပြောကြားခဲ့တာပါ။ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းနဲ့ပတ်သက်လို့လည်းကုလသမဂ္ဂဆိုင်ရာတပ်အမတ်ကြီးအဖြစ်သူ့ကိုဖယ်ရှားဖို့အတွက်တရားဝင်တောင်းဆိုရာမျိုးမတွေ့ရသေးတဲ့အကြောင်းလက်ရှိမှာတော့သူဟာမြန်မာနိုင်ငံကိုစားပြုကုလသမဂ္ဂတပ်အမတ်ကြီးဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌကပြောကြားခဲ့ပါတယ်။အလားတူအမေရိကန်ပြည်ထောင်စုကလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒအပြောင်းအလဲမရှိသေးတဲ့အတွက် NLD အစိုးရကသာလက်ရှိအစိုးရအဖြစ်သတ်မှတ်ထားစေဖြစ်တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရ NetPrice ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။
As far as I know, the NLD is still the internationally recognized government of Burma.
NLD အစိုးရသာနိုင်ငံတကာအသိအမှတ်ပြုထားတဲ့အစိုးရဖြစ်ပါတယ်လို့မနေ့ကဒီနိုင်ငံသားရေးဌာနမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။ဆီယနာတိမ်မှုဆန့်ကျင်ပြီးနိုင်ငံတော်တတိရှိစွာငြင်းငြင်းချမ်းချမ်းလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့ထောင်ပေါင်းများစွာသောပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကရပ်တည်နေတယ်လို့လည်းသူကထပ်ပြီးတော့ပြောပါတယ်။မြန်မာစစ်တပ်အနေနဲ့ဒီမိုကရေစီနီးကျရွေးကောက်ခံထားရတဲ့အစိုးရလက်ကိုအာဏာပြန်အပ်ဖို့ညှဉ်းဆန်နေမယ်။ငြင်းချမ်းစွာဆန္ဒပြနေကြသူတွေကိုအကြမ်းဖက်မှုမရဖူးဆိုရင်အမေရိကန်ကနောက်ထပ်အရေးယူတန်ခတ်မှုတွေလုပ်သွားမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရ NetPrice ကဒီနေ့လာနေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရွေးကောက်ခံ NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကတော့နိုင်ငံသားရေးဝန်ကြီးအပါအဝင်ခေတ္တပြည်ထောင်စုဝန်ကြီး၄ယောက်ခန့်အပ်လိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးအဖြစ်ဒေါ်စင်မအောင်၊တမရရုံးဝန်ကြီးအဖြစ်ဦးလွင်ကိုလက်၊စီမံကိန်းဗန္ဓာရေးနဲ့စက်မှုဝန်ကြီးဌာနရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနစတဲ့ဝန်ကြီးဌာန၃ခုကိုတာဝန်ယူဖို့အတွက်ဦးတင်ထွန်းနိုင်ကိုဝန်ကြီးအဖြစ်တာဝန်ပေးသလိုအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပညာရေးဝန်ကြီးဌာနကျန်းမာရေးနဲ့အားကစားဝန်ကြီးဌာနစတဲ့ဝန်ကြီးဌာန၃ခုအတွက်ဒေါက်တာဇော်ဝေဆိုးတို့ကို CRPH ကခေတ္တပြည်ထောင်စုဝန်ကြီးတွေအဖြစ်ခန့်အပ်တာဝန်ပေးလိုက်တာဖြစ်ပါတယ်သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်တို့ဦးဆောင်တဲ့အစိုးရကိုဆရာနာသိန်းအုပ်စုကအာဓမနီးနဲ့ဖေရှားအာနာသိန်းယူထားတာကြောင့်ပြည်ထောင်စုဝန်ကြီးတွေအနေနဲ့လက်ရှိတာဝန်ထမ်းဆောင်နိုင်တဲ့အခြေအနေမရှိတာကြောင့်အခုလိုမျိုးခေတ္တဝန်ကြီးတွေခန့်အပ်တာဖြစ်တယ်လို့ CRPH ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။ဆရာနာသိန်းမှုဆန့်ကျင်ဆန္ဒပြပွဲတွေကတော့မြန်မာနိုင်ငံတော်ဝန်မှဒီကနေ့လဲဆက်လုပ်နေကြသလိုလုံခြုံရေးတွေကလည်းအင်အားသုံးဖြိုခွဲမှုတွေမြို့တော်တော်များများမှဖြစ်ခဲ့ပါတယ်။ရန်ကုန်မြို့ရဲမှာကိုဒီစမ်းချောင်းကမာရွတ်ဘုတထောင်ပစွန်းအောင်ကြာမွေတင်ငန်းကျွန်းစတဲ့နေရာအဆုံမှာဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေအတံပုံးတွေရာဘာကြီးတွေနဲ့ပြစ်ခတ်ဖြိုခွဲပါတယ်မျက်ရည်ယိုပုံးတွေပြစ်နေတဲ့အတွက်ဝင့်နေကြဖို့အော်ပြောနေတဲ့အတံတွေဖြစ်ပါတယ်ဒီလိုအခြေအနေကြားမှာပဲဆန္ဒပြသူတွေဘက်ကလည်းအကာအကွယ်တွေယူပြီးတော့အလျှော်မပေးဆန္ဒပြခဲ့ကြပါတယ် ရန်ကုန်မြို့မှာထိခိုက်သေးဆုံးတဲ့သတင်းတွေဒီကနေ့မကြားရပေမဲ့ဖမ်းဆီးခံရသူ10ခန်းရှိပါတယ်။ချင်းပြည်နယ်ကလေးမြို့မှာတော့လက်နက်ကင်တပ်တွေခြေဆစ်တွေနဲ့ပြစ်ခတ်မှုကြောင့်ပြင်းပြင်းထန်ထန်ဒဏ်ရာရတဲ့သူ2ယောက်အပါအဝင်ဒဇတာစင်ကျော်ဒဏ်ရာရရှိခဲ့ပါတယ်။မန္တလေးမုံရွာမြကြီးနားဒဝယ်မြို့တွေမှာလည်းဆန္ဒပြသူတွေကိုအင်အားသုံးအကြမ်းဖက်ဖြိုခွဲခဲ့ပါတယ်။တောင်ကြီးမြို့မှာဆန္ဒပြသူအများအပြားဖမ်းဆီးခံရပါတယ်။တဝဲမှာဆိုရင်ဒီအရင်နေ့တွေတော့ကတိတ်ဆုံးခဲ့သူတွေအတွက်အောက်မေ့ဝဲအခမ်းအနားလုပ်နေတဲ့သူတွေကိုမျက်ရည်ရွယ်ပုံးတွေသုံးပြီးတော့ဖြိုခွဲခဲ့ပါတယ်။မြကြီးနားကစိုက်ကဲနဲ့ဆန္ဒပြသူတွေကိုတော့လုံခြုံရေးတွေကလောက်လေးခွားနဲ့ပြစ်လို့တော်တော်များများဒဏ်ရာရခဲ့ကြပါတယ်ရှင်။အခုလိုမျိုးမြန်မာနိုင်ငံတဝမ်းမှာအခြေအနေတွေဖြစ်နေချိန်မှာပဲဒီနိုဗ ెంబర్ ရွေးကောက်ပွဲမှာအနိုင်ရ NLD လွှတ်တော်ကိုယ်စားလှယ်ရင်းနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဝင်ကြီးဌာန၉ခုအတွက်ခေတ္တပြည်ထောင်စုဝင်ကြီး၄ယောက်ကိုခန့်ထားလိုက်ပါတယ်။တဟအစိုးရကိစ္စတွေဆောင်ရွက်နိုင်ဖို့ပထမအဆင့်ခြေလှမ်းဖြစ်ပြီးတော့2020ရွေးကောက်ပွဲရလဒ်အရာအစိုးရတက်ဖွဲ့တဲ့အခါမှာအမျိုးသားညီညွတ်ရေးအစိုးရတစ်ခုဖြစ်ဖို့အထိရွေးရထားတယ်လို့ CRPH အဖွဲ့ဝင်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်ဆက်သွယ်မိထားတဲ့မတ်အင်တနာထွန်ကအပြည့်အစုံဆက်ပြီးတော့ပြောပြပါမယ်ရှင်
ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကအဝင်ကြီးဌာန၉ခုအတွက်ခေတ္တပြည်ထောင်စုဝင်ကြီး၄ဦးကိုခန့်အပ်တာဝန်ပေးလိုက်တယ်လို့ဒီကနေ့ရက်စွဲနဲ့အကြေညာချက်ထုတ်ပြန်ပါတယ်ဝန်ကြီးဌာနအလိုက်အရေးတကြီးဆောင်ရွက်ရမယ့်ကိစ္စတွေကိုဆောင်ရွက်နိုင်ဖို့စီစဉ်နေသလိုတန်အမတ်တွေခန့်အပ်အတည်ပြုတာတွေကိုလည်းဆက်လုပ်သွားဖို့ရှိတယ်လို့ CRPH အဖွဲ့ဝင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဦးရီမွန်ကပြောပါတယ
်။ကျွန်တော်တို့နားလည်တာကတော့နိုင်ငံတကာကလည်းဒီကျွန်တော်သမ္မတကြီးဦးဝင်းမြင့်နဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တွေလိုဦးဆောင်တဲ့အစိုးရကိုပဲဒါမြန်မာနိုင်ငံရဲ့တည်ဆဲတရားဝင်အစိုးရအဖြစ်အတိအမှတ်ပြုထားတာပါ။အဒီတည်အခြေအနေရှိပါတယ်။ကျွန်တော်တို့ဒီနေ့ acting minister တွေခန့်နေဆိုတာကဥဝင်းမြင့်အစိုးရရဲ့ရန်နေရာတွေပြန်ပြန်ပတ်နိုင်ဖို့အတွက်ဝန်ကြီးဌာနတွေကိုကျွန်တော်တို့ဒီပြည်တော်စုဝန်ကြီးတွေတာဝန်ပေးရတဲ့သဘောဖြစ်ပါတယ်။ဝန်ကြီးဌာနတစ်ခုချင်းကသူတို့ဒီအရေးကြီးဆောင်ရွက်ရမယ့်ကိစ္စတွေကိုဇက်တိုက်ဆောင်ရွက်သွားဖို့စီစဉ်နေဒီတာမတ်တွေကိုကျွန်တော်တို့အတည်ပြုတာကျွန်တော်တို့ခန့်အပ်တာဒါတွေလည်းကျွန်တော်တို့တွဲပြီးတော့ပါပါလိမ့်မယ်။
2020ရွေးကောက်ပွဲရလဒ်အရပြည်ထောင်စုအစိုးရအသစ်တစ်ခုဖွဲ့စည်းနိုင်ဖို့ပြင်ဆင်နေသလိုအမျိုးသားညီညွတ်ရေးအစိုးရဖြစ်ဖို့ရည်ရွယ်ထားတယ်လို့ဦးရီမောင်ကပြောပါတယ်
။ကျွန်တော်တို့ဒီကနေ့ဒီခေတ္တဝန်ကြီးတွေတာဝန်ပေးတယ်ဆိုတာအစိုးရကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ပထမခြေလှမ်းလို့ပြောလို့ရပါတယ်။အဲကျွန်တော်တို့ဒီ2020ရွေးကောက်ပွဲမန်ဒေးအရကျွန်တော်တို့ဒါနောက်ထပ်ပြည်ထောင်စုအစိုးရအသစ်တစ်ခုကိုလည်းဖွဲ့စည်းတောင်းပေးရနိုင်မှု CRPH အနေနဲ့ကျွန်တော်တို့ပြင်ဆင်နေပါတယ်အဲ့တော့ဒီပြည်တော်စုအစိုးရအစ်စ်ကတော့ကျွန်တော်တို့ဒီပါဝင်တဲ့ပါဝင်တိုက်တဲ့သူတွေပါဝင်တဲ့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရတခုဖြစ်ဖို့ကျွန်တော်တို့တလို့ရည်ရွယ်ထားပါတယ
်ခေတ္တပြည်ထောင်စုဝန်ကြီးတွေအဖြစ်တာဝန်ပေးခန့်အပ်လိုက်သူတွေကတော့နိုင်ငံခြားရေးဝန်ကြီးဌာနအတွက်ဒေါက်စင်မအောင်သမ္မတရုံးဝန်ကြီးဌာနနဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနတို့အတွက်ဦးလွင်ကိုလည်းစီမံကိန်းဗဏ္ဍာရေးနဲ့စက်မှုဝန်ကြီးဌာနရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနစီးပွားရေးနဲ့ကုသံရှောင်းဝယ်ရေးဝန်ကြီးဌာနတို့အတွက်ဦးတင်ထွန်းနိုင်အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပညာရေးဝန်ကြီးဌာနကျန်းမာရေးနဲ့အကစားဝန်ကြီးဌာနတို့အတွက်ဒေါက်တာဇော်ဝေစိုးတို့ဖြစ်ပါတယ်နိုင်ငံတော်လက်နက်ကင်အာဏာပိုင်တွေရဲ့ပြစ်ခတ်မှုကြောင့်တနင်္ဂနွေနေ့ကဆန္ဒပြသူ20ဝန်းကျင်တေဆုံးခဲ့ရပါတယ်မြန်မာနိုင်ငံမှာဆန္ဒပြသူတွေကိုတေဆုံးတဲ့အထိပြစ်ခတ်နှိမ်နင်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီကိုအကြမ်းဖက်အုပ်စုအဖြစ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကမနေ့ကကြေညာလိုက်ပါတယ်။အခုအချိန်ထိ NLD ကိုမြန်မာအစိုးရအဖြစ်နိုင်ငံတကာကအတိအမှတ်ပြုထားဆဲဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကတလင်းလာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အရသာကောင်းဆောင်တွေကိုဖမ်းပြီးစစ်အာဏာယူမှုကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်ကသတ်မှတ်ထားပြီးတော့စစ်တပ်ဘက်ကအာဏာစွန့်ဖို့ပြောဆိုထားတာပါ။စစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုပါပြစ်မှတ်ထားတန်ခတ်ပိတ်ဆို့ထားပါတယ်ရှင်။
ဒါကတော့မတ်အင်တာနာချွန်သတင်းပို့တာဖြစ်ပါရဲ့ရှင်။အာဏာသိမ်းယူအုပ်ချုပ်နေတဲ့ဆရာနာပိုင်းတွေပေါ်ကန့်ကွက်တဲ့ဆန့်ကျင်ဆန္ဒပြမှုတွေကတော့နိုင်ငံအနှံ့ဒီကနေ့ဆက်ဖြစ်နေပါတယ်။ရန်ကုန်မြို့မှာဒီဆန္ဒပြသူတွေနဲ့စစ်တပ်နဲ့ရဲကဒီအင်အားသုံးပစ်ခတ်ဖမ်းဆီးပြီးတော့နှိမ်နင်းနေပေမဲ့လည်းဆန္ဒပြကြတဲ့အချိန်ကတော့ကြာမသွားပါဘူး။ဒီကနေ့ရန်ကုန်မြို့ရဲ့နောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်အက်ကနွန်ကတင်ပြပေးပါမယ်ရှင်။
ရန်ကုန်မြို့မှာစစ်အာဏာရှင်စတင်သူတွေကိုစစ်တပ်နဲ့ရဲကရက်စက်ဆိုသလိုပြစ်ခတ်ဖမ်းဆီးပြီးအကြမ်းတမ်းနှိမ်နင်းနေပေမဲ့ဆန္ဒပြမှုအပေါ်မှာအရှိန်မိနေပါတယ်ရန်ကုန်မြို့ရဲ့အခြေအနေကိုကျွန်မအက်ကနွန်တင်ပြပေးမှာပါ Yangon Yu Leda Munigon Tamui, Yusana Blasa, Insa Lama Bo Sare the Basic Johnny Arigo, Setane Yega, Mia Yubo, Atambo, Roba Girene, Pika Pu Kwe Niraba. Insa Lama Boma the Basic Jungle, Manet Sobang Grega, Atambo, Mia Yubo, Amyabia, Don't be a jump at Pu Kwe Niraba. 80 the Basic Jama Yonere, the Rental the Uga, Gordon John Dick Kate, Chinigo, Akulo, Piobare.
แล้วกูได้แล้วก็ซ่าเลยซ่าพี่แล้วดูดีกว่าซ่าพี่นั่นน่ะอีเรื่องนี้อ่ะตะไบซ่าผิดไปแล้วเนาะคือเพื่อนผมน่ะเนี่ยดีเหมือนดูดีอ่ะเอ้าปู่ซ้องเลยป่ะเนาะอ่าคือเนี่ยอยู่ตรงนี้แหละดูปู่ญาตรงเลยพี่แล้วตะคายเนี่ยดูไม่แยกกูป่ะเนาะถ้าเกิดกูเลี้ยงอ่ะสึกแต่งานเนี่ยวนพี่แล้วตะไบดีอยู่ผิดไปแล้วเนาะไอ้ตัวนี้ผมก็เตรียมอยู่รองเตรียมปะดีเนี่ยอะไรอยู่ตรงนี้ถ้าได้ปีอ่ะเนาะอะคือปี ော့ရင်စစ်တပ်ကလူတွေနဲ့ရဲလူတွေကလမ်းကြီးပေါ်မှာပြန်စောင့်နေကြတယ်ဘယ်လိုလဲမဆွတ်အခုမှလည်းပြန်ဆွတ်လာကြတယ်ကျွန်တော်လည်းဒီမှာဆွတ်လာ
အလားတူပဲစမ်းချောင်းမြို့နယ်ဘာဒရလန်ကျွန်းတော်လန်မြင်းနီကောင်းတဝိုက်မှာစစ်တပ်နဲ့ရဲအင်အားအမြောက်များချထားပြီးပြစ်ခတ်ပြိုခွဲလို့ရောဘာဂျီဖိမှန်းသူတွေရှိတယ်လို့အဖမ်းခံရသူ၃ဦးထပ်မင်းရှိနေတယ်လို့အဲ့မှာသတင်းယူနေတဲ့သတင်းထောက်တူကပြောပါတယ
်ဒီနေ့ကတော့ခံရရတယ်လို့ပဲကျွန်းတော်လန်နောက်ပြီးတော့ဘရုံမာလန်ဘာဒရလန်ဒီလန်တွေပေါ်မှာဒီစမ်းသပ်ပြကြတယ်မနေ့ကလိုပဲဟိုတနေ့ကလိုတွေပဲဒီအကာရီနဲ့အကာရီတစ်ဆင့်နှစ်ဆင့်ခံပြီးတော့ဆန္ဒပြကြတယ်17နှစ်ကျော်17နှစ်ဘုရင်ကျတော့ရဲတွေကဝင်လာပြီးတော့စံပုံးတွေဖောက်တယ်လက်ရည်ပုံးတွေဖောက်တယ်ဖောက်ပြီးတော့ဒီလူစုခွဲတာပေါ့လူစုခွဲပြီးတော့ဒီဆန္ဒပြလူတွေဖမ်းတယ်ပေါ့၃ယောက်ကျွန်တော်လည်း၃ယောက်ပါသွားတယ်ဘရိုမာလန်မှလည်းအဲ့လိုလူစုခွဲတယ်ဒါပေမဲ့တစ်ယောက်ပါလဲကအဆင်မပြေဘူးလက်ရှိတော့၃နှစ်ရက်နေ၃နှစ်ကျော်လောက်ကျတော့လူစုခွဲသွားကြတယ်
ဆန္ဒပြသူတွေစီစစ်တပ်နဲ့ရဲတပ်ဖွဲ့တွေအလွယ်တကူမဝင်ရောက်နိုင်အောင်အကာအရံတွေပိတ်ကာထားတာကိုရဲကမြေကော်ဆက်တွေနဲ့ဖယ်ရှားခဲ့ပါတယ်။မနေ့တုန်းကလည်းစမ်းချောင်းမြို့နယ်ဗဟိုလန်းပေါ်မှာအာဏာသိမ်းစစ်တပ်စတင်သူတွေကိုအကြမ်းဖက်ပြိုခွဲခဲ့တာအိမ်ပေါ်ပြစ်ထောင်တာတွေကျွန်မကိုယ်တိုင်မြင်တွေ့ခဲ့ရပါတယ်။ဒီကနေ့မှလည်းတာမွေပတ်မှာဆန္ဒပြလူအုပ်ထဲအရဝတ်တူဝင်လာပြီးမြေရေရိုးပေါင်းပြစ်ဖောက်လို့အနီးနားလူတွေထိခိုက်တာတွေရှိတယ်လို့ဆန္ဒပြသူတူကပြောပါတယ်။
မနက်ကရရှိမနက်စစ်နိုင်စတမင်းကစားပြီးအမေရုံခွဲပါတယ်။အရင်နေ့ကဆိုးလာတော့ဟုတ်ဆိုးအမေရုံခွဲရတော့ဆိုးရလို့ပြောပါတယ်။ပြီးတော့ဟိုဟာဒီနေ့ရုံကိုပေါ့နော်ဒီကျေတူတူအုတ်ထဲကနေပြီးတော့ရှယ်ဝင်းနဲ့စစ်သားနေပြီးခွဲသွားပြီးသူကလည်းနည်းနည်းပို့ထိသွားတယ်ရှင်။အဲတော့ဒီဟာကိုဒီဒီမှာလည်းရဲစစ်တရဲတစ်ဖက်လို့မတတ်မှတ်တော့ပါဘူး။ဒါအကျန်းဖက်ပုံမျိုးပေါ်တက်ပြီးတော့ဒုသက်သမားတိုက်ပစ္စည်းလိုမျိုးတွေလို့အဲ့လိုမျိုးပဲတမတ်ပါတော့
ရှင်။စစ်တပ်ကိုစကျင်သူတွေတမကလမ်းသွားလမ်းလာသူတွေလည်းရိုက်နှက်ဖမ်းဆီးနေတာတွေလည်းရှိနေပါတယ်။တင်မနဲ့လှဲတန်းလမ်းဆောင်မှာအသက်60နှစ်အထက်အမျိုးသားသူအဖမ်းခံရတဲ့အခြေအနေကိုမိသားစုဝင်တော်ခင်လေးကအခုလိုပြောပါတယ
်။ကျွန်တော်ကတော့ကျွန်တော်တို့ဖေကဆန္ဒပြတဲ့လူတော့မဟုတ်ဘူးရှင်။သူကဖြိုခွဲတာလည်းမဟုတ်ဘူး။ကျွန်တော်တို့ဖေကမနဲ့ဆိုလို့ဆိုရှင်လက်ဖက်ရထွက်တော့တယ်ရှင်။အဲလက်ဖက်ရထွက်တော့တော့အင်းရနေပြီတော့ပေါ့နော်လှဲတန်းအဖေကအလှဲတန်းလမ်းအပေါ်လမ်းလမ်းတုံမှာနေတာဆိုတော့ကားကိုရှေ့ကိုထွက်ပြီးတော့ကြွေတာနဲ့ကားရက်ပြီးတော့ဖမ်းခံလိုက်ရတာဘာကြောင့်ဖမ်းခံလာလဲတပည့်ကျောင်းကိုချိုခွဲတာလားဆိုတော့လေကျမတို့ရှင်းရှင်းလင်းလင်းမသိပါဘူးရှင်ဟုတ်လှဲတန်းလမ်းရဲ့တစ်ဖက်ချမ်းမှာရှိတဲ့အဖေရောညာတစ်ချက်တစ်ဖက်ချမ်းမှာရှိတဲ့အနီတော်ခကျင်ထွေးကိုဖမ်းလိုက်ရတာပါရှင်
ဒီကနေ့မှာတော့ရန်ကုန်မြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲရာတန်ရာရရှိသူနဲ့အဖမ်းဆီးတွေရှိခဲ့ကြောင်းရက်ွက်နေပြည်သူတွေကပြောပေမဲ့ VOA ကတိကျအတိမပြုတ်နိုင်သေးပါဘူး
။ဒါကတော့ရန်ကုန်စံနှနာပြပွဲအခြေအနေတွေကိုအက္ကနောင်ပြောပြခဲ့တာပါ။ဒီကနေ့စံနှပြပွဲတွေမှာတော်တော်လေးကြမ်းကြမ်းတမ်းတမ်းဖြိုခွဲခံရတာကတော့သခိုင်းတိုင်းကလေးမြို့မှာပါ။မိသက်ပိုက်တွေတုံးတဲ့အပြင်ဖြစ်ခတ်နေနေမှုကြောင့်လူတသားစံလောက်ထိခိုက်တန်ရာရခဲ့ပြီးတော့နှစ်ယောက်ရဲ့အခြေအနေကတော့အတော်လေးဆိုးရင်ရပါတယ်။အပြည့်အစုံကို VOA သတင်းတောက်မအေးအေးမှာကပြောပြပါလိမ့်မယ်ရှင်
။သခိုင်းတိုင်းကလေးမြို့မှာတော့ဆီယနာချင်းစန့်ကျင်စံနှပြပွဲတွေကိုလုပ်ခဲ့ရမှာဒီကနေ့မှာတော့အကျန်းဖက်ဖြိုခွဲခဲ့ပြီးတေးစီနိုင်တဲ့တနက်တင်နဲ့ဖြစ်ခတ်တာကြောင့်လူနှစ်ဦးဟာဒဏ်ရာပြင်းထန်စွာရရှိပြီးခွဲစိတ်ကုသမှုခံယူနေရဆဲဖြစ်ကြောင်းစနပြဝဲကိုဥစားသူတို့ဖြစ်တဲ့တက္ကသတက္ကသိုလ်ဂျာမန်များသမဂ္ဂဩဂထကိုဝေနိုင်ဦးကအခုလိုပြောပြပါတယ
်အခုလက်ရှိမှာတော့ဆုံးတာတော့မဟုတ်သူတို့ရတဲ့အခြေအနေပေါ့နော် operation တော့လုပ်ထားတယ်ပေါ့ဟိုဟာသူတို့ရတဲ့သူကတော့နှစ်ယောက်ရှိတယ်ပေါ့နော
်
ဟိုဟာဘိုက်ကိုစီစံတိတိအပြည့်အစုံမဟုတ်ဒီ Brian City မှာ operation လုပ်နေတယ်ဗျာဟိုတစ်ယောက်ကဘိုက်မှာမှန်တစ်ယောက်က
ဒီဘက်နဲ့ဒီကျိုင်းကြမှာပေါ့နော်အဲ့တော့မှန်တာဟုတ်တယ်ဗျတကယ်စီစဉ်ဆင်းနေဖြစ်တာပါဗျဟုတ်ကဲ့ဟုတ်တန်ရာပြင်းထန်စွာရထားတဲ့လူနာကိုတော့ရေးစက်ရဆေးကမ်းမှာယာယီပို့ထားခြင်းစစ်တပ်ကလာရောက်ခေါ်ဆောင်ဖို့ကြိုးစားလာတယ်လို့ရှိတယ်လို့လည်းကြောင်းသားတွေကဆိုပါတယ်စနားပြသူတွေဟာအရင်နေ့တွေတုန်းကလည်းငင်းငင်းချမ်းချမ်းစနားပြနေကြတာဖြစ်ပြီးရဲ့ရဲဘုံတွေနဲ့ဖြိုခွင
ကျောင်းမှာပါဝင်တဲ့တက်ကြွလှူရှားသူဒေသခံအမျိုးသမီးတူကပြောပြပါတယ်လူသူကဆန္ဒပြတယ်ဆိုတာနင်းချမ်းစွာပဲဆန္ဒပြတယ်ပေါ့နော်ကျမတို့ပြည်သူမှာပါလက်နဲ့မှမပါဘူးပေါ့နော်ကျမတို့ကဒီနင်းချမ်းစွာပဲကိုလိုချင်တဲ့ပန်းနိုင်ရောက်ဖို့အတွက်ကြွားကြတယ်ပေါ့နော်ကျမတို့ဒီမှာကျန်ဖတ်ဖို့လည်းရည်ရွယ်ချက်မရှိဘူးပေါ့နော်ဒါမဲ့ရဲတွေဘက်ကနေပြီးတော့ကျမတို့တပိတ်စကြောင်းလာတဲ့ ပေါ့နော်သူခုနဲ့ချိန်မှာအနေငယ်တော့နောက်ဆုတ်ခဲ့တယ်ပေါ့နော်အနေငယ်နောက်ဆုတ်တဲ့အချိန်မှာသူတို့ကရဲအချုပ်ကားတွေနဲ့ရဲတွေနဲ့အရှိကိုထက်တက်လာပြီးတော့မှလူတွေစပြီးတော့ရိုက်တာမျိုးတွေဖြစ်လာခဲ့တယ်ပေါ့နော်အဲ့လိုမျိုးဖြစ်လာတဲ့အချိန်မှာဒီလူတို့ကလည်းပြန်ပြီးတော့ဆိုင်တချို့နဲ့ပြန်ကာထားပေါ့နော်ပြန်ကာပြီးတော့မှအဲ့အချိန်မှာသူတို့စပြီးတော့မှလူရင်းဆန်ခတ်ဖြစ်ပြီးတော့မှဒီလိုမျိုးပြစ်ခတ်မှုတွေဖြစ်သွားတာပေါ့နော်အဓိကတော့ရဲတွေကအရှိမှနေရာယူပြီးတော့မှအဲစစ်တပ်ကတော့ပြစ်တယ်လို့ယူဆရတယ်ပေါ့နော်ကျမတို့လူတွေကလည်းအရန်ရှုံနေတော့လေအထိမှတော့ကျမတို့ဒီ16ဦးဒဏ်ရာရတယ်ပေါ့နော်သိုးရင်ရတဲ့လူကတော့2ဦးရှိမယ
်ကလေးမျိုးမှာတော့တနက်တည်းနဲ့အချမ်းသက်ဖြုတ်ခွင်းတာဟာကျလာအတွင်ပထမအဆုံးဖြစ်ပြီးဆန္ဒပြသူတွေဟာထိတ်တိုက်မတွေ့ပဲရှောင်နေကြပြီမဲ့မြို့လေကောင်မှဆုံကြပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့လည်းကလေးမျိုးကတူကပြောပြပါတယ
်ပထမပိုင်းကတော့သူကဟွာရှောင်ကြလူလူတွေကရှောင်ကြတယ်ရှောင်တော့南家家也多家了不能啊对。南家的话南总给你把送家哎南总都不会去了哦。南总没关系俺把送家了。俺把到时候要我都都把他给拿到庙路路啊来话嘎他打他还能嘎掉的。所以说南总爱的你也会去啊。所以说你也会去啊。所以说你也会去啊。所以说
你妈那个妈是有就业公司在那边给你个三大边目的是在去你啊妈。စကိုင်းတိုင်းကလေးမြို့မှာလည်းလူငယ်တောင်းသားတွေဒေသခံတွေကနေ့စဉ်ဤပါကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါရဲ့ရှင်
။ဒါကတော့မအေးမှသတင်းပို့တာပါ။ VOA မြန်မာပိုင်းရဲ့မလာ၂ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင်။ဒီမိုကရေစီရေးထောက်ခံတောင်းဆိုတဲ့အာရှနိုင်ငံတွေကလူငယ်တွေစုစည်းထားတဲ့ Milk Tea Alliance မဟာမိတ်တွေကမြန်မာနိုင်ငံအတွက်လက်ဖက်ရည်တောက်သပိတ်ပေါက်ဖို့လှုပ်ရှားခဲ့တဲ့ February 28ရက်နေ့တုန်းကဆန္ဒပြသူတော်တော်များများဒီလုံခြုံရေးတွေလက်ချက်နဲ့တည်ဆုံးခဲ့ပါတယ်။ရန်ကုန်မြို့ကပညာရေးမှုရုံးရှိမှပြစ်ခတ်မှုအတွင်မှတည်ဆုံသွားခဲ့တဲ့ကျောင်းဆရာမတယောက်ရဲ့ဇာပနာကိုတော့ဒီနေ့အချင်းပါရမှာပညာရေးဝန်ထမ်းတွေနဲ့လူလူအင်အားထောင်ချီကလမ်းလျှောက်ချီတက်ပို့ဆောင်ခဲ့ကြပါတယ်။အပြည့်အစုံကို VOA သတင်းတောက်မတ်ဆူဆူကပြောပြပါမယ်ရှင်
။ဆရာမတို့ဒီနေ့ပညာရေးဌာနမှာအားယူခွင့်ပြုလိုက်ပြီးတရားဤကျောင်းဤဌာနမှာပညာရေးသူတွေကောင်းဖြစ်အပြုမှတ်ကြည့်ကြည့်ရင်သင်တော်လိုရာတော့နိုင်ပြီဖြစ်တော့အကြောင်းပြပါပြီ။ဆံမဒေါ်တင်မကြီးကောင်းညာသူပြီးကြားပါစေ။
ဒီကဲတဲ့တနင်္ဂနွေနေ့ကပညာရေးသပိတ်မှာပါဝင်မှုအတွက်ချီးမြှင့်နိုင်မျိုးနဲ့ရန်ကုန်တိုင်းပညာရေးမှုရုံးရှိမှာပညာရေးဝန်ထမ်းတွေစုဝေးနေချိန်ပြစ်ခတ်ခံခဲ့ရတာကြောင့်တည်ဆုံသွားတဲ့အလေတန်းပြကျောင်းဆရာမဒေါ်တင်ရွေးရဲ့စာပနာဖြစ်ပါတယ်။လှိုင်နိုင်ရမျိုးနဲ့ထာဝဲလာတစင်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဆရာမရဲ့နောက်ဆုံးခရီးကိုထိမ့်မင်းတုတ်တံမှမိတ္တူခဲ့တာပါ။ထောင်လေးရှိတဲ့လူလူအင်အားကလမ်းလျှောက်ချီတက်ပူဆောင်တဲ့အထက်အဖြူစိမ့်မှုအခြေခံပညာကျောင်းဆရာဆရာမတွေအင်အားကလည်းအများအပြားရှိခဲ့ပါတယ်။ပညာရေးဝန်ထမ်းတပိတ်မဆခင်လူစုဝင်းနေချိန်မှာလည်းလက်နက်ကင်တွေဘက်ကပြစ်ခတ်မှုကြောင့်လမောင်းချီထိခဲ့တဲ့ဆရာမဟာအသက်59နှစ်အရွယ်ရှိပြီးကွယ်လွန်ချိန်မှာခင်မုန်းဖြစ်သူနဲ့သမီးနှစ်ယောက်ကြံ့ရင်ခဲ့တာပါ။ဆရာမရဲ့နောက်ဆုံးခရီးကိုလိုက်ပါပူဆောင်ကြတဲ့ပညာရေးဝန်ထမ်းတွေကအခြေခံပညာကျောင်းဆရာတဦးကလည်
းအဲ့ဒီကသူ့ခွဲနေမှာဆရာမကြီးရဲ့တတိယဆရာမကြီးရဲ့စိတ်ကဆရာမကြီးရဲ့စိတ်အားနာရှင်ကိုစော်လန်ခြင်းနဲ့ခံယူချက်တွေအားလုံးကျွန်တော်တို့မြင်တွေ့ရရဖြစ်ပါတယ်။အဲဒီခံယူချက်အဲဒီစိတ်ချက်တွေတိုင်းနဲ့ကျွန်တော်တို့ဆက်လက်တည်ဆောင်သွားဖြစ်ပါတယ်။ဆရာမကြီးရဲ့တင်းစုတင်းစပ်ရည်နာခံမှုကကျွန်တော်တို့နောက်ကျန်ရတဲ့လူတွေရဲ့တိုက်ပွဲဖြစ်ပါတယ်။ကျွန်တော်တို့အဲဒီတိုက်ပွဲကိုဆက်လက်ကြီးတက်မှာဖြစ်ပါတယ်။
ပြီ
ဒီကနေ့ရွေးကောက်ပွဲမှာမဲမတမမှုတွေရှိခဲ့ပြီးနောက်ဆက်ရွေးကောက်ပွဲမှာချင်းပါခင်အချိန်အထိစစ်ကောင်စီကအာဏာသိမ်းလိုက်တဲ့အပေါ်ဆန့်ကျင်တဲ့အထက်မဲယုံတွေမှာတာဝန်ထမ်းဆောင်ခဲ့ကြတယ်။ပညာရေးဝန်ထမ်းတွေလည်းပါဝင်လာပြီးအကြမ်းဖက်အနှုန်အနည်းနဲ့အာဏာပြိုင်ရေးစီရီယံလှုပ်ရှားမှုမှာပါဝင်နေတာပါ။
အဲ့ဒီလှုပ်ရှားမှုတွေအစိုးရဝန်ထမ်းတွေနဲ့ဘဝဝန်ထမ်းတွေပါဝင်နေတာပါ။ကွယ်လွန်သူဆီယမ်တော်တင်ရဲ့ရည်ရည်သမီးငယ်ဖြစ်သူမတ်အီခန့်မွန်ကလည်းအာနာရှင်ဖြုတ်ချရေးစီဒီအမ်လှုပ်ရှားမှုမှာအားလုံးပါဝင်ပေးဖို့တောင်းဆိုလာပါတယ်။မြန်မာတို့ကလည်းလူငယ်တွေရှေ့ရှေ့ဆိုတာလည်းတုံ့ငဲရတာမဟုတ်ပါမှာနော်။အဲ့ဒါကြောင့်မလို့ဖြစ်နိုင်မှာဆိုရင်စီဒီအမ်အထူးအောင်ဆိ
ကျောင်းကလက်နက်ကင်တွေရဲ့ပြစ်ခတ်မှုကြောင့်အသက်23နှစ်အရွယ်လူငယ်တဦးလေကမာရွမြို့နယ်အထက်ကငါကျောင်းရှိမှာကွယ်လွန်ခဲ့ရပါတယ်။သူရဲ့စာပနာကိုလည်းဒီကနေ့နေ့လယ်ပိုင်းမှာကျင်းပခဲ့ပြီးနောက်ဆုံးခေတ်လိုက်ပါပူဆောင်သူလူလူအင်အားကထောင်ထဲချီရှိခဲ့တာပါ။အဲ့ဒီနေ့မှာပဲရန်ကုန်မြို့မှာပြစ်ခတ်ခံရတဲ့အထက်တိတ်ဆုံးခဲ့ရသူကိုဟင်းထုတ်အောင်လည်းကိုစင်လင်းထပ်တို့ရဲ့ chain tea, become mujang. This on yadu, the Nangano, dying down in Message or Tishi Labi. Pansy Tane can hire to read a male, Sanadia Piduri, the end of Dune, Jamai Lodari le Pawanani be preparation.
Takaro, Jango Makwell and Dogger, Jansia Maya Zapna, Kanaja, Masusu, Tinjagirawashin. Siana de Musanjin, Sanjin Lo Shamuri, Grand, the Naya, you get it, DVB, the Intanaga, the end of Diago, Anabinigam Nirunga, the Ajempe, Pansy Gibari, Tabian, Sana, Yamuri, Grima, Pansy Kaya, Durigule, Dias, Fesurari, the Shibari, a piece on Guro, Fio, the Rinda, Gutananga, Sabiro, Piobiava machine.
ကျွန်တော်ကအနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာတရင်ခေါက်တွေဖန်စီခံရတာတွေရှိနေတယ်လို့မနေ့ကလည်းရဲစီစိတ်ဒီဗီဗီတရင်ခေါက်ကိုကောင်းမြတ်လိုင်ခါကိုအောင်ကျော်ကိုအနာပိုင်းကိုရောတော့တရားဟောရတဲ့ညီဝေမညောညီငယ်ရတယ်အခုစကမ်းမအေ့ချင်းနေတွားမေးရောညီမဘာမှမသိခဲ့ရ။ဖန်စီခေါ်ဆောင်သွားတာမင်းများညာရှိလို့ပဲညီမဘောတဲ့အဲ့တော့ဒေနီယာလည်းတော့တင်မပြောနိုင်ဘူး။
ချုပ်သားတို့နှစ်ဆက်လေးလိုက်ကြုံရမှာဟိုစလို့အောင်လေပေါ့။အခုတည်းကညောက်ခွန်းလို့ရနေမှာပါပေါ့မလေးနဲ့ဖွင့်ဖွင့်လာနေပေါ့။အဲ့တော့ပြောတော့မင်းရမျိုးနေမှာလေတိတိတဲ့ဖေဖော်ဝါရီလ26ရက်နေ့ကအာနာရှင်စန့်ကျင်သူတွေကိုအာနာပိုင်တွေကဖန်စီခဲ့ပြီးနောက်တချို့ကိုပြန်လှုပ်ပေးလိုက်ကြပါ။လူပေါင်း300ကျော်လောက်ပြန်မလို့ဒီဘူးလို့လည်းလက်ရှိဖန်စီခံထားသူတွေကမိသားစုဝင်တို့ကပြောပါတယ်။
แล้วก็เลยอ่ะดีปฐมพันธุ์ตัวเราเนี่ยชื่อชื่อยาก็ปิดได้ป่ะเนาะอะแล้วคุณน่ะสักคนเนี่ยญาติเนี่ยไม่เคยหลุดลาได้ပြီးတော့27ရက်နေ့မနက်မှာယောက်ျား
လက်ရှိရှင်ဒီဖန်စီခံရသူတွေထဲကသုံးဆယ်နှစ်ယောက်ကိုအာနာပိုင်တွေကတမတော်ကိုကြီးညိုပြည့်စုံမှုပေါ်မှာငါငါကကြီးနဲ့မှုန့်ဖွင့်တာတယ်လို့ဖန်စီခံရသူတွေမှုလိုက်ပါဆောင်ရွက်နေတယ်။မုံရွာမြို့နေရှိနေများကွန်ရက်ကတရားလွှတ်တော်ရှိနေတူကပြောပါတယ်။ဟုတ်သူတို့ရှင်နေကတော့လောလောဆယ်ကျိုးထောင်မှာဂျမန်ယူပြီးထိန်းသိမ်းထားတာပေါ့နော်။ဟုတ်9ရက်နေ့3လ2018ကြီးတော့ဂျမန်ယူထားပါတယ်။
အဲ့တော့ကျွန်တော်တို့ကသုံးလမ်းတော့9ရက်ကတက်စကာကြီးနဲ့ချုံးမဲ့ဂျမန်တောင်းသားလို့ပြီးပါတယ်ဗျာ။ကျွန်တော်တို့ဘယ်သူတည်းလို့လောက်တယ်ဘယ်လိုတရားဆွဲထားတယ်ဆိုတော့ကြောင်းတရားလဲကျွန်တော်မသိရသေးပါဘူးဗျာ။ဆိုတော့ချက်စည်းသေးပေါ့နော်။အရင်ကအမြင့်ဆုံးထောင်နဲ့နှစ်နှစ်တိရှာမှတ်နိုင်တဲ့တက်မတော်ကိုဂျင်ညိုပြည့်စုံမှုပေါ်မှာငါကကြီးကိုဆေးအောင်ဆောင်ရေးကောင်စီကအနာသိမ့်ပြီ
ကျွန်တော်တို့ကတော့တာဝန်ဝတ္တရားမလေးစားရှင်ပြက်ကွက်မှုပြုစီရန်အကြံနဲ့ပတ်သက်ပြီးရေးသားဖြန့်ဝေတာတွေလည်းပါဝင်ပါတယ်။ဒါဖြင့်မွန်ပြည်နယ်တထုံမြို့နယ်အတွင်းမှာလည်းပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေအတွင်းဖမ်းဆီးခံရသူတွေရှိပြီးဒီကနေ့ထိစက်တွေမရသေးဘူးလို့အမှုလိုက်ပါဆောင်ရွက်နေတဲ့ရှိနေတူကပြောပါတယ်။
ကျွန်တော်တို့ကတော့ထောင်ထဲမှာမထည့်ရတယ်လို့ပြောတယ်။သူတို့ကတော့ဆက်ပြီးတော့မရဘူး။ထောင်ထဲမှာမထည့်ရတယ်။မင်းများတော့ကျွန်တော်တို့ဒီဆက်လုံးကျွန်တော်တို့တွေကကုမ္ပဏီတွေနဲ့တူရေအကုန်လုံးအားဒီစပေါ့။ဒီတရားရုံးမှာပေါ့ကျွန်တော်တို့ဒီစောင့်နေကြတယ်ပေါ့။သူတို့
人们的疫苗，而且说都没用透了，都是这边出来了，就是用不透了，这个嘛，只能是降的，但是降的要了，然后人们拿来已经降的，人们要了。
ညီမနိုင်ငံမှာစစ်တပ်ကအနာသိမ်းပြီးနောက်အနာရှင်ဆန့်ကျင်လှုပ်ရှားမှုတွေဟာလည်းဒီကနေ့ထိကြီးထွားလာနေသလိုလှုပ်ရှားမှုတွေဖမ်းဆီးခံရသူတွေမနေ့ကအထိ913ယောက်အထိရှိတယ်လို့ဖမ်းဆီးခံရသူတွေကိုစီရင်ကောက်ယူနေတယ်။ညီမနိုင်ငံနိုင်ငံရေးကြီးသားများကူညီဆောင်ရှောက်ရဲ့အသင်းရဲ့စီရင်မှာဖော်ပြထားပါတယ်ခင်ဗျာ
။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
ဖီယိုရီမြန်မာပိုင်းကနေမတ်လ2ရက်အင်္ဂါနေ့ညပဲအစီအစဉ်တွေကိုည10:00နာရီအထိဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာအင်အား3အကြမ်းဖက်နှိမ်နှင်းဖြိုခွင်းတာကြောင့်ဆန္ဒပြပွဲတွေအာဏာဖီဆန်တဲ့ CDM နှုတ်ရှားမှုတွေရပ်တန့်သွားမှာမဟုတ်ဘူးလို့ CDM နှုတ်ရှားမှုမှာအဓိကအခန်းကဏ္ဍကနေပါဝင်နေတဲ့ကျန်းမာရေးဝန်ထမ်းဆရာဝန်တယောက်က VOE ကိုပြောပါတယ်။တပိတ်စစ်ကြောင်းတွေကိုမတူတဲ့ပုံစံတစ်မျိုးနဲ့ပြန်ထွက်လာကြမှာဖြစ်ပြီးငြင်းချမ်းစွာဆန္ဒပြပြီးအသက်အန္တရာယ်ကိုကာကွယ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။သူ့ရဲ့လုံခြုံရေးအရာအမိမဖော်လိုတဲ့ CDM ဆရာဝန်ကိုကိုကျော်ကျော်သိန်းကဆက်သွယ်မိထားပါတယ်ရှင်
။ဒေါက်တာ VOE နဲ့ဝန်မြန်ခွင့်ပြုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ပါ
။ဒေါက်တာတို့အခုဒီမနိုင်ငံတွင်းမှာအခုဆန္ဒပြနေကြတဲ့ဒေါက်တာတို့လူကျန်းမာရေးဝန်ထမ်းတွေလာဆန္ဒပြပုံမှန်ပါဝင်နေကြတဲ့အပိတ်နေကြတဲ့လူတုစသည်အားဖြင့်ပေါ့နော်ဒီအပိုင်းတွေအတွင်းမှာဒီတိတ်ကိုအင်အားသုံးပြီးတော့ကြမ်းဖက်ပြီးတော့အပြင်းထန်နှိမ်နှင်းဖြိုခွဲနေတဲ့အခြေအနေတွေနဲ့ကြုံနေရတဲ့အခါကျတော့ဒေါက်တာတို့ရဲ့လှုပ်ရှားမှုတွေဆက်ဆက်တိုးနိုင်ပါဦးမလားခင်ဗျအ
ဲအမေကနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ကျွန်တော်လောလောလတ်လတ်ကိုကြုံတွေ့ထားရတာပေါ့လောလောလတ်လတ်ဆိုတော့ကျွန်တော်နောက်ဆုံးထွက်ထားတဲ့တပိတ်စစ်ကြောင်းပေါ့လေတပိတ်စစ်ကြောင်းထွက်တဲ့အချိန်မှာကျွန်တော်တို့အကြမ်းဖက်ပေါ့တပိတ်စစ်ကြောင်းတော့မဆလိုက်ရပါဘူးစားလိုက်ရပဲနဲ့ဒီကောင်တွေရောက်လာတယ်ရဲတွေရောက်လာတယ်ရောက်လာပြီးတော့အကျန်းဖက်ဖြိုခွင်းခံရတာပေါ့လေတကယ်ကိုမျက်ရည်ကိုပုံးနေအတန်ပုံးနေရပါချီနေတယ်ထိခိုက်တန်ရတွေ့လည်းရှိတယ်ဒီအကျန်းဖက်ဖြိုခွင်းမှုတကယ်ကိုရဲရဲဆက်ဆက်ပေါ့နော်ခေါင်းလေးရိုက်ခံရတွေ့လည်းရှိတယ်အဲ့ဒီအတွက်လူလူတွေဆိုတည်တဲ့လူတွေလည်းရှိမှာပါဒါတွေကကျွန်တော်တို့ရက်တန်သွားစီမဟုတ်ပါဘူးကျွန်တော်တို့ဒီတပိတ်စစ်ကြောင်းအဆုံးထိဆက်လုပ်ပါပါကျွန်တော်တို့ထက်ထွက်အောင်ပါထက်ဆက်မယ်ဆိုရင်ကျွန်တော်တို့မတူတဲ့ပုံစံတစ်မျိုးနဲ့ပြန်ထွက်လာမှာပေါ့ကျွန်တော်တို့အခု defense team နေ medic team နေပေါ့နော်အဓိကတော့ကာကွယ်မဲ့လူကာဝယ်မဲ့လူတွေကိုတေချာပြင်ဆင်တယ်ပစ္စည်းကိရိယာတွေတက်ပြီးတယ်ဘလူကာဝယ်မယ်ပေါ့ကျွန်တော်တို့ရန်ပြုတ်ဖို့လုံးဝမရှိပါဘူးကျွန်တော်တို့ငိမ့်ရစာဆန္ဒပြမယ်ကိုယ်အသက်အန္တရာယ်ကိုချိန်ချောက်လာတာကာဝယ်ဒီတက်ပဲကျွန်တော်ပြင်ဆင်ထားရပေါ့နော်ပြီးတော့နောက်တစ်ခါထိခိုက်ဒဏ်ရာရတဲ့လူတွေကိုကျွန်တော်ကယ်ဆယ်နိုင်မယ်လုံးဝစေးအကူတက်တယ်ဒါမျိုးတွေလည်းတေချာပြင်ဆင်ထားတယ်ပြီးတော့ကျွန်တော် location တွေရွေးဖို့ပေါ့နော်နေရာဒေသတွေပေါ့နေရာဒေသဘယ်နေရာမှာငါတို့စိတ်ချရမယ်ဘယ်နေရာမှာပြည်သူလူထုရဲ့ဆောင်ရှောက်မှုအများဆုံးရနိုင်တယ်ပေါ့ဒါမျိုးတွေကျွန်တော်တို့တွက်ချက်ပြီးတော့ကျွန်တော်တို့ပြန်ထွက်လာမှာပါကျွန်တော်တို့ဘရောမှာဦးကြိုးရမှာမဟုတ်ပါဘူးဘရောမှာလည်းဒီတပိတ်ကိုရက်တန့်သွားမှာမဟုတ်ပ
ါဟုတ်ကဲ့ခင်ဗျာ
ကျွန်တော်တို့ဒီဟာကိုအဆုံးထိဆက်သွားမှာပါကျွန်တော်တို့အခုအရာတွေပြင်ဆင်နေပ
ါဟုတ်ကဲ့ပါခင်ဗျာဆိုတော့ဒီပြည်သူလူထုရဲ့ဒီလှုပ်ရှားမှုမှာပါဝင်မှုထောက်ခံအားပေးမှုပေါ့နော်ဒါနဲ့ပတ်သက်လို့ရောဒေါက်တာကိုယ်တိုင်ဘယ်လိုမြင်ပါသလဲခင်ဗျာ
ပြည်သူလူထုကဒီလှုပ်ရှားမှုပေါ်မှာတကယ်ကိုလှက်လိုက်လဲလဲပေါ့နော်လုံးဝကျွန်တော်တို့မထင်မှတ်လာတာတဲ့တုံ့ပြန်မှုကြီးရပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့အခုလည်းကြားကြမှာပါ။တကယ်တော့တနက်တိုင်းနဲ့ဖြစ်တယ်။မတုံးသင့်တဲ့နေရာပဲပေါ့နော်။တပိတ်ဖြိုခွင်းတာမှာလုံးဝတုံးစရာအကြောင်းမရှိတဲ့စနိုက်ပါတွေပါပေါ့နော်။တကယ်တော့ချိန်ကြီးကတနက်တိုင်းပါသူတုံးတယ်။တုံးအချက်ဖက်ဖြိုခွင်းတယ်။ဒါပေမဲ့ပြည်သူလူထုကတရက်ထက်တရက်ရက်တန်သွားလဲဆိုတာမရှိပါဘူး။ကျွန်တော်တို့ဒီစစ်ကြောင်းနဲ့လမ်းလျှောက်လို့မရရင်ရက်ွက်ထဲမှာပြောင်းပြရတယ်။အခက်စစ်ကြောင်းတွေလုတ်တယ်။ instinct ညီဒီကောနေရာတိုင်းပေါ့လေ။နေရာတိုင်းမှာဒီထက်ဒီထက်ပိုဆိုးလာအောင်ပြင်ရမှာပါ။ကျွန်တော်တို့လုံးဝအလျှော့ပြမှာမဟုတ်ဘူးပြည်သူလူထုရဲ့တုံ့ပြန်မှုကပို့ပို့ပို့ပို့ပြီးတော့တင်းမာလာပါပါအဆုံးထိကိုပြည်သူလူထုကအဆုံးထိတက်ကြွဆိုတာပါဝင်နေတာကိုကျွန်တော်တွေ့ရမှာ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကဒီဒီတော်စုတတော်ကူစားပြုကော်မတီပေါ့လေ CRPH CRPH ကလည်းပဲဒီနေ့ပဲဒီနေ့ဆိုတော့ကျွန်တော်တို့အခုအင်းငန်းငန်းလုပ်နေတဲ့တင်းလာညပေါ့နော်9နာရီကျော်မတိုင်ခင်က CRPH ကကြေညာထုတ်ပြီးတော့ဒီအနာသိယူထားတဲ့စစ်ကောင်စီကိုသူကအကြံဖက်အုပ်စုဖြစ်ကြေညာလိုက်တာရှိပါတယ်။ဒါအပြင်သူတို့နိုင်ငံတကာမှာလည်းထုတ်ဖော်ပြီးတော့ဒေါက်တာဆဆာပေါ့နော်ကုလသမဂ္ဂကိုယ်စားလှယ်တခါကျွန်တော်တို့ဦးတင်နေအောင်နိုင်ငံတကာကိုယ်စားလှယ်နိုင်ငံတကာမှာလည်းထုတ်ဖော်ပြီးတော့သူတို့ကြီးစက်ပြီးတော့လုပ်နေတဲ့ဟာတွေရှိပါတယ်။ So DCRPH လုံးဆောင်ချက်တွေနဲ့ပတ်သက်လို့ရော
ဒေါက်
တာတို့အားရပါသလားဘယ်လိုမြင်ပါလဲ
CRPH လုံးဆောင်ချက်တွေပေါ့နော်အမှန်တော့ CRPH ဆိုတာကျွန်တော်တို့လက်ခံထားတဲ့ပြည်သူဆိုရပါပြည်သူဆိုရပါဒီအခု CRPH တကယ်ကိုဒေါက်တာဆက်စားတို့ကတော့ခံရပြီးတော့ဒီ UN မှာတကားပိတ်စည်းဝေးတွေလုပ်တယ်ဒီပြင်ဦးကျော်မိုးထုံးပေါ့နော်ဒီဒီကလည်းဒီဟာကိုဒီတန်မတ်ကလည်းဒါတွေကိုကျွန်တော်တို့ကြောပြသွားပါတော့ကျွန်တော်တို့ဘက်ကနေပြီးတော့ရက်တီပါတယ်တန်မတ်ကြီးကျော်မိုးထုံးပေါ့နော်အဲ့ဆိုတကယ်ကိုအားရဖို့ကောင်းပါတယ်ကျွန်တော်တို့အားမရတာတော့ကျွန်တော်တို့ဒီဘက်ကပေါ့အဲ့ဟိုနိုင်ငံတကာအရေးယူမဲ့အပိုင်းတွေပေါ့ကျွန်တော်အနေနဲ့ဒီဘက်မှာပြည်သူတွေအများကြီးဆုံးရှုံးနေရပါပြီတကယ်ကိုကျွန်တော်မေးချင်တဲ့ question ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာရဲ့အခုညီထောက်ပံ့မှုတွေလူသားချင်းစာနာမှုတွေရရှိဖို့ကျွန်တော်တို့ဘယ်လောက်များထပ်ပြီးဆုံးရှုံးပေးရအောင်လဲပေါ့ကျွန်တော်တို့အရန်ဟိုထိခိုက်နေတာနေရပါပြီအဲ့အတွက်ဟို CRPH ကိုလည်းဒီတက်အချိန်လေးနည်းနည်းလေးတိုးမြင့်ပြီးလုပ်စေချင်လို့နိုင်ငံတကာရဲ့အကူအညီထောက်ပံ့မှုတွေလို့ဒီတက်အမြန်မြန်လေးကျွန်တော်တို့နိုင်ငံကိုဝင်လာစေချင်ပါပြီကူညီစေချင်ပါပြီပေါ့လေကျွန်တော်တို့အခုဆိုရင်မနေ့ကပဲ26ရောက်ပေါ့နော်ဆန္ဒပြလူ21ရောက်အချမ်း26ရောက်အချမ်းဖက်ဖြူပင်ပြီးတက်ဖြတ်ခံလိုက်ရပါတယ်ဒါမျိုးရကျွန်တော်တို့အတွက်တကယ်ကိုအချင်းသာကြောင်းတဲ့ဖြစ်ပျက်လေးပါကျွန်တော်တို့ထပ်မဆုံးရှုံးခင်တော့ပါဘူးအဲ့အတွက်အားရဒါပြင်အားရတော်ညာလေကျွန်တော်တို့ဒီထက်နည်းနည်းလေးပို့ပြီးတော့အချိန်လေးညှင့်စေချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ
။နိုင်ငံတကာကလည်းကျွန်တော်တို့လူသားချင်းစာနာတဲ့အခွင့်အရေးကိုအမြန်ဆုံးပေးစေချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီအခုဒီဆန္ဒပြပွဲတွေ CDM လှုပ်ရှားမှုတွေမှာဒေါက်တာတို့ကျန်းမာရေးဝန်ထမ်းတွေကစခဲ့တယ်လို့ပြောလို့ရပါတယ်။ပါဝင်မှုမှလည်းကျန်းမာရေးဝန်ထမ်းတွေရဲ့ပါဝင်မှုကိုကျွန်တော်တို့အုံနဲ့ကျင်းနဲ့ပါဝင်နေတာတွေ့ရပါတယ်။ဆိုတော့ဒေါက်တာနေနေရှင်းပြပါကျမရေဝန်ထမ်းတွေရဲ့ဒီလှုပ်ရှားမှုဆန္ဒပြပွဲစီရီယံမှာပါဝင်မှုတွေကဘယ်လောက်အထိကျေပြန့်ပြီးတော့ထိရောက်မှုရှိနေပါလဲဒေါက်တာ
ဆန္ဒပြပွဲတွေပေါ့နော်အဓိကတော့ကျွန်တော်တို့စပြီးလုပ်ခဲ့တာအချမ်းမြတ်ကငြိမ်းချမ်းဆိုတာပေါ့နော်ဒီ Civil Disobedience Movement လို့ခေါ်တဲ့ကျွန်တော်အမိတ်ဟုတ်တည်းများဖိစံမယ်ပေါ့ဖိစံမယ်ဆိုတော့ကျွန်တော်တို့ကျမ်းမာရေဝန်ထမ်းတွေကအစပြုခဲ့တာပါစပြုခဲ့တဲ့အချိန်မှာတနင်္ဂနွေလုံးတော့ဝန်ထမ်းနေတာနောက်ကနေပြီးတော့ဒီအနောက်ကိုတက်တက်ကြွကြွပါဝင်လာကြရပေါ့နော်သူညီရဲ့စိတ်ကတော့တခုရဲ့ဆရာနာရှင်စနစ်ကိုဆန့်ကျင်ဖို့ပေါ့ဆန့်ကျင်ဖို့အကုန်လုံးပါဝင်လာကြတယ်ဘလောက်ထိကျေပြန့်နေလဲလို့ပြောရအောင်ကျွန်တော်တို့ဒီ CDN ပေါ့ကျန်းမာရေးဌာနတွေကအစပြုခဲ့တဲ့ CDN အခုဆိုတနိုင်ငံလုံးကိုရိုက်ခတ်နေပါပြီတနိုင်ငံလုံးကတက်ကြွစွာပါဝင်နေပါပြီပါဝင်နေတဲ့အတွက်ဟိုနိုင်ငံပိုင်သတင်းဌာနတွေနဲ့ဒီနိုင်ငံပိုင်သတင်းဌာနတွေပေါ့နော်ကျွန်တော်တို့ဒီအစ်အစိုးရတင်ပိုက်ထားတဲ့သူတို့ထုတ်ပြန်ထားတဲ့နိုင်ငံပိုင်သတင်းဌာနတွေမှာဆိုလို့ရှိရင်ကျွန်တော်တို့ CDN ဘလောက်အောင်မြင်နေလဲဆိုတာကိုတွေ့ရမှာပါတကယ်လို့ပြည်သူတရားလုံးကဒီထဲမှာပါဝင်နေပါပြီကျွန်တော်တို့ပြင်ဆန္ဒပြပွဲတွေပေါ့ဆန္ဒပြပွဲတွေဆိုတာလေကျွန်တော်တို့လက်ဟာမှုမရှိပါဘူးဆရာဝန်တွေဒီ debate ကြောင်းနေမှာတောက်လျှောက်ထွက်နေပါတယ်အင်ဂျင်နီယာ debate ကြောင်းဆရာဝန် debate ကြောင်းပြည်သူလူထုရဲ့အလို့သမား debate ကြောင်းအကုန်လုံးတွေ့ရမှာပါကျွန်တော်တို့တကယ်လို့ညီညီညွတ်ညွတ်နဲ့လုပ်ညာဖြစ်တဲ့အတွက်ကြောင့်ဘလောက်အောင်မြင်နေလဲဆိုရင်တနိုင်ငံလုံးမိပါအတိုင်းကြလဲအောင်မြင်မှုရှိနေပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ဒီ CDM မှာပါဝင်တဲ့ဒေါက်တာတွေလို့ကျမရေးဝန်ထမ်းတွေပေါ့နော်ဆိုတော့ဝန်ထမ်းတွေကျမရေးဝန်ထမ်းတွေကိုစစ်ကောင်စီဘက်ကလာရေးယူတာတို့ဖိအားပေးတာတို့အလုပ်ထုတ်ပစ်တာတို့စသဖြင့်ပြင်ပေါ့နော်ဒီယာရီကရောဘလောက်အထိပြင်းထန်နေပါလဲဒေါက်တာတို့အဲ့ဒါနဲ့ပတ်သက်တဲ့လိုအပ်တဲ့အကူအညီတော့ဒေါက်တာတို့ရနေပါရဲ့လား
အဲပထမဆုံးကတော့ကျွန်တော်တို့ဖိနှိပ်ခံနေရတဲ့အပိုင်းလေးရင်ပြောကြတာပေါ့ဖိနှိပ်ခံနေရတဲ့အပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ထင်ရှားတဲ့တက်ဒေတာကားတွေပြရမယ်ဆိုကျွန်တော်တို့ဒီဖြီးပြီးပေါ့လေကျွန်တော်တို့အပြင်မှာစေကန်းထိုင်နေကြတော့မှတကယ်တနက်နဲ့ထောက်ပြီးတော့ခေါ်ပါမျိုးတွေရှိတယ်ကျွန်တော်တို့မှားရမှုမရှိဘဲနဲ့မှားရမှုရှိတယ်လို့လိန်ညာဆွဆဲခံရပြီးတော့နိုင်ငံပိုင်သတင်းဌာနတွေမှာတကယ်လို့လူခွင့်ကိုချိုးဖောက်ပြီးတော့ကြော်ညာခံရတာမျိုးတွေရှိတယ်။ဒါတွေကိုကိုတို့လည်းတွေ့ရမှာပါ။နိုင်ငံပိုင်သတင်းဌာနကျွန်တော်တို့အဲ့လိုမျိုးဆူဆူရရပေါ့နော်။ပြည်ညာဘက်တွေမှာဒီ CDM မှာပါဝင်တဲ့တကယ်ကိုပြင့်မဲ့တဲ့ဒီဆရာဝန်တွေကိုညာဘက်တကောင်ဖမ်းဆီးရမျိုးတွေလည်းရှိတယ်။ကျွန်တော်တို့ပြီးရင်နောက်တစ်ခါကျတော့ဒီဆန္ဒပြတဲ့လူတွေပေါ့ဆန္ဒပြတဲ့ဆရာဝန်တွေကိုလည်းအကြံဖက်ဖြိုခွင်းနဲ့ရိုက်နှက်တယ်ဘာမှဒီလိုဘယ်လိုဆိုမလဲသတိပေးခြင်းဟိုအချို့ပေးအချို့အသိပေးခြင်းဘာမှမရှိဘူးအကျန်းဖက်ကိုဖြိုခွင်းတယ်အဲ့တော့ကျွန်တော်တို့ဘက်မှာတော်တော်လေးကိုလူခွင့်ကိုဖိနှိပ်ခံရပါတယ်တော်တော်လေးကိုနှိပ်ဟိုနှိမ့်မန်းနှိပ်ဆက်ခံရတာရှိနေပါတယ်ပြီးတော့တချို့ဆိုလို့ရှိရင်ဖန်ခံရတယ်ပြီးတော့တချို့တကယ်နေရကျွန်တော်တို့အခုတတိပြန်မရသေးပါဘူးဘယ်ရောက်လို့ဘာတွေဖြစ်နေမှန်းတော့ကျွန်တော်အခုတတိမသိသေးပါဘူးဒါတွေကနိုင်ငံနဲ့အခွင့်ဖြစ်နေတာအဲ့ဒီအတွက်အကူအညီတွေပေါ့အကူအညီတွေကတော့ပြည်သူပါပဲကျွန်တော်ပြည်သူတွေကပြည်သူတွေနဲ့ဆရာဝန်တွေနဲ့ဒီလူတွေကတသားတည်းရှိနေတာကျွန်တော်တို့အခုဒီ CDN ဆိုတာကြီးကြာလာတဲ့အချိန်မှာဘာတွေဖြစ်လာလဲဆိုတော့ဒီဟိုနှိမ့်ပါပေါ့နော်ဒီအောက်ခြေဝန်ထမ်းတွေမှာလောက်ခလာစာပြဿနာတက်လာပေါ့နော်ဒါတွေကသူတို့ဒီလိုမျိုးကြီးဖြစ်လာတဲ့အချိန်မှာပြည်သူပေါ့တက်နိုင်တဲ့ပြည်သူစီကနေပတ်စံကိုကျွန်တော်တို့ CDN ဒီလုံးဝတကယ်ကော်မတီရှိတာပေါ့နော်လုံးဝ Central Committee ကနေပြီးတော့ဒီအလှူခံတွေကိုကျွန်တော်တို့အလှူငွေတွေပေါ့အလှူငွေတွေကိုကျွန်တော်တို့ဒီပြည်သူတွေစီကိုပြန်ပြီးဖြန့်ဝေပေးတယ်ကျွန်တော်တိုင်းနဲ့ပြည်နယ်တွေကိုရအောင်ဖြန့်ဝေပေးတယ်အဲ့ဒီနေကျွန်တော်တို့စပြီးအသက်သွင်းတယ်ပေါ့နော်အသက်သွင်းပြီးတော့တောက်ခံနေတယ်အဲ့ညာမှာလည်းထိုက်တဲ့လောက်အကူအညီတွေကိုကျွန်တော်တို့ရနေပါတယ်
Okay. ပြီးသူတွေကပဲပြီးသူတွေကိုပြန်ထောက်ပံ့နေပါတယ်ကျွန်တော်တို့ဒီကြားထဲကနေပြီးတော့ပုံပြီးသူတွေနဲ့ပေါင်းခုညီနေပါဘောနော်ဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုတော့ကျွန်မရဲ့ဝန်ထမ်းတွေများပြားဟလာဆန္ဒပြပွဲတွေမှာပါနေတဲ့ CDM လို့ချောင်းမှုမှာပါနေတဲ့လုပ်ငန်းခွင့်မဝင်ကြဘူးဆိုတော့တာမန်ပြည်သူလူထုအတွက်ပေါ့လေတာမန်ပြည်သူလူထုရဲ့ကျွန်မရဲ့ဆောင်ဆောင်မှုကအရင်နဲ့အများဆိုလို့လေ့ဟ
ာမန်ဖြားနာမှုတွေပေါ့။တာမန်ဖြားနာမှုဆိုတော့ကျွန်တော်စေးုံစေးကန်းစေးုံတော့မလို့ဘူးပေါ့။စေးကန်းတော့လို့ပါပေါ့။ဒီလိုဟာတွေအတွက်ဆိုလို့ရှင်ကျွန်တော်ပြင်ပဆရာဝင်တွေပေါ့။ပြင်ပမှာရှိတဲ့ဒီအထွေထွေကုဆရာဝင်လေးတွေကကျွန်တော်တို့တက်နိုင်တဲ့လောက်ပတ်စံမရှိဘဲနဲ့ကျွန်တော်တို့ဒီလူနာတွေကိုကြည့်ပေးနေပါတယ်။ပြီးတော့ကျွန်တော်တို့ပရဟိတလို့ခေါ်တာပေါ့။ပရဟိတဒီစေးကန်းနေလဲအမြောက်များနေရာနှက်မှာကျွန်တော်ဖွင့်လင်းနေပါတယ်။အဲဖွင့်လင်းပြီးတော့ဒီလူနာတွေကြည့်လေးကိုစူးစမ်းတယ်။အဲ့မှာမှနောက်တစ်ဆင့်တက်လာတာပေါ့။စေးုံတက်ဖို့လိုတဲ့လူနာမျိုးစားရှိတာ။စေးုံတက်ဖို့လိုတဲ့လူနာမျိုးစားရဆိုလို့ချင်းကျွန်တော်တို့ဘက်ကဒီ CDM မှာပါဝင်ထားတဲ့ consultant ကိုခေါ်တာပေါ့နော်တိုင်ပင်ခံဆရာဝန်တွေရှိတယ်တကယ်လို့ရာသီဥတုနဲ့ဆရာဝန်တွေက public ကစေးုံနေတဲ့အခါပူးပေါင်းမှုစူးစမ်းတာပေါ့ပူးပေါင်းမှုစူးစမ်းတဲ့အချိန်မှာ public ကစေးုံနေတာကျွန်တော် CDM လောက်ထားတဲ့ဆရာဝန်တွေကိုမမြောက်ဝမ်းသာကြိုးဆိုတယ်ကူညီပေးကြတယ်ဒီလူနာတွေအတွက်ကိုပဲရှေ့ရှုပြီးတော့ပေါ့လုံနေတဲ့လဲဆိုတော့ကျွန်တော်တို့ဆရာဝန်တွေဘက်ကလုံးဝပတ်စံမပြပါဘူးဒီ public ကစေးုံနေဘက်ကကြာတော့ဒါတွေကိုတက်နိုင်တော့ချော့ကြီးပေါ့နော်သူတို့ရက်တည်နိုင်လောက်ဖို့တို့အပ်တဲ့ပမာဏလောက်ပဲယူပြီးတော့ကျွန်တော်တို့ ਨੇ ပူပေါင်းပြီးတော့စေးုံတင်ဖို့လိုတဲ့လူငါတွေကျွန်တော်ကြည့်ပေးနေပါတယ်ဒါဒုတိယဆင့်တတိယဆင့်အနေနဲ့ကျတော့အခုနိုင်ငံတော်ဝန်ဖြစ်လာတဲ့တနက်နဲ့ဖြစ်ပြီးတော့ဖြုတ်ခွင်းခံရတဲ့ကိစ္စတွေပေါ့ဒီဆုံးတဲ့ကိစ္စတွေဒီလိုကိစ္စတွေအတွက်တော့ကျွန်တော်တို့လိုအပ်ရင်လိုအပ်တယ်လို့တချို့စေးုံတွေပေါ့တချို့စေးုံတွေရဲ့အရေးပေါ်ဌာနတွေကိုပြန်ဖွင့်ပြီးတော့ကယ်ဆယ်ရတာမျိုးတွေရှိပါတယ်ဒါပေမဲ့ဌာနတွေကကျွန်တော်တို့သူအသက်ပေါ့နော်ဒီတကယ်ကိုအသက်အန္တရာယ်ကိုချိန်ချောက်လာတဲ့ကျန်းဖက်ဖြိုခွင်းခံရတဲ့တနက်တိုင်းရည်အတွက်ပဲကျွန်တော်တို့တည်တံ့ပေါ့နော်ကျန်တဲ့လူနာတွေအကုန်လုံးတော့ကျွန်တော်တို့တခြားဆေးရုံများနေပြီးတော့စောင့်ရှောက်မှုတွေပေးနေပါတယ
်ဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်ဒီပုံစံနဲ့ပြည်သူလူထုရဲ့ကျန်းမာရေးကိုတက်နိုင်တဲ့လောက်ကူညီနေပါတယ
်ဟုတ်ကဲ့ပါခင်ဗျာဒေါက်တာတို့
ဟုတ်ကဲ့ပ
ါဒီဆန္ဒပြလှူရှားမှုတွေနော်အနာပီဆန်နဲ့ CDM လှူရှားမှုတွေဒါတွေကိုနောက်ထပ်ဘယ်လောက်ကြာကြာတောင့်ခံပြီးတော့ဆက်လုပ်သွားနိုင်မယ်လို့မျှော်မှန်းထားပါသလဲခင်ဗျာ
ကျွန်တော်တို့အဲ့အပိုင်းနဲ့ပြောရမယ်ဆိုတော့နည်းနည်းလေးဘယ်လိုခေါ်ရမလဲကျွန်တော်တို့အဲ့ဟာတောင့်ခံနိုင်မှုဆိုကျွန်တော်တို့ကနှစ်ပိုင်းလို့ရပါပေါ့တစ်ပိုင်းကတော့လူနာတွေကြည့်တဲ့ကိစ္စပေါ့ကျွန်တော်တို့ဒီဆရာဝန်တွေ CDN လောက်တယ်ဆိုတော့တော်တော်ခက်ခဲပါဆရာဝန်တွေအတွက်လူနာဆိုအရင်အရေးကြီးတဲ့အပိုင်းဖြစ်တော့လေကျွန်တော်တို့ဒီလူနာတွေရဲ့အတက်လည်းမဆုံးရှုံးရဘူးအောက်ခြေဝန်ထမ်းတွေလာစားလည်းပေးရမယ်ဆိုကျွန်တော်တို့ဘဟုပေါ့ဘဟု CDN ပေါ့ဘဟု CDN အဖွဲ့အစည်းတစ်ခုဖွဲ့စည်းတယ်အဲ့ဖွဲ့စည်းရနေပြီးတော့ကျွန်တော်နှစ်ပိုင်းဖွဲ့ပြီးလောက်တာပေါ့လိုအပ်တဲ့လူတွေကိုလာစားပေးဝေးတယ်ပြန်တော့ခါလူနာတွေအတွက်လိုအပ်တယ်လို့မျိုး practical စေကန်းတွေဖွင့်တယ်အဲ practical စေုံတွေရတဲ့လောက်လိုက်ချိန်တယ်ဒီပုံစံမျိုးနဲ့တောက်ခံထားတယ်ကျွန်တော်တို့အဲ့လိုတွေဘာလို့လုပ်လဲဆိုတော့ကျွန်တော်တို့ဒီနိုင်တဲ့အထိသွားမယ်လို့ဆုံးဖြတ်ထားတယ်နိုင်တဲ့အထိသွားမယ်လို့ဆုံးဖြတ်ထားတဲ့အတွက်ဘယ်လောက်ထိတောက်ခံနိုင်မလဲဆိုလို့ရှိရင်ကျွန်တော်တို့အဆုံးထိတောက်ခံနိုင်အောင်စနစ်ကိုကောင်းတဲ့ကောင်းအောင်ခိုင်မာတဲ့ခိုင်မာအောင်ကျွန်တော်လုပ်နေပါတယ်ကျွန်တော်အဆုံးထိသွားမှာ
ဟုတ်ကဲ့ပါဒေါက်တာဒေါက်တာတို့အခုလိုလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့လူထုကိုအဲလူတရင်စကားမျိုးများဒေါက်တာပြောခြင်းပါတယ်အဲ
ကျွန်တော်အနေနဲ့လူတို့ကိုပထမဆုံးပြောခြင်းတဲ့စကားပေါ့နော်ပထမဆုံးပြောခြင်းတဲ့စကားကတော့အတင်းထားကြပါပေါ့ကျွန်တော်တို့အောင်မြင်မှုမဝေးတော့ပါဘူးကျွန်တော်တို့ဒီပွဲမှာနိုင်အောင်နိုင်ရမှာပါကျွန်တော်တို့ဆရာဝန်တွေလည်းမဟုတ်ပါဘူးဘသူဘသူမှလက်မလျှော့ပါဘူးဒီ CDM မှာပါဝင်ထားတဲ့ဆရာဝန်အင်ဂျင်နီယာရဲ့အကုန်လုံးဒီဟာကိုအဆုံးထိပါဝင်ပါပါလုံးဝလည်းလက်မလျှော့ပါဘူးကျွန်တော်တို့လက်မလျှော့တဲ့အပြင်တက်နိုင်တဲ့နေရာနဲ့ပြည်သူလူထုကိုကျွန်တော်စောင့်ရှောက်ပေးသွားမှာပါဒီပြည်သူလူထုတရက်လုံးကလည်းအချမ်းဖက်ပြုခွင့်ခံရတာတွေကိုကျွန်တော်တို့နားလည်ပါတယ်တက်နိုင်တဲ့ဘက်ကစောင့်ရှောက်မယ်ကျွန်တော်တို့လည်းအတူတူလမ်းပေါ်လည်းထွက်မယ်တန်ရရတဲ့လူတွေလည်းကျွန်တော်ဆွေးခုပေးမယ်ပြည်သူနဲ့ကျွန်တော်တို့တသားလေးရှိနေမှာပါအဲ့အတွက်ပြည်သူလူထုတွေကိုကျွန်တော်တို့နိုင်ပွဲရတဲ့အထိတောက်ခံထားပေးပါဒီပွဲကကျွန်တော်တို့နိုင်ကိုနိုင်ရမယ်ပွဲပါကျွန်တော်အရှုံးမရှိပါဘူးဒီပွဲကနိုင်ကိုနိုင်ရမှာပါအဲ့အတွက်ပြည်သူလူထုကိုတောက်ခံထားပေးပါလို့ပဲကျွန်တော်ကမေတ္တာရက်ခံပေးချလုပ်ပါတယ်နောက်တစ်ခုပန်ကြားကျင်တာတော့ကျွန်တော်တို့အောင်မြင်မှုအဓိကတော့ချက်ဖြစ်တဲ့ CDM ပေါ့နော် CDM မှာမပါဝင်သေးတဲ့အစိုးရဝန်ထမ်းတွေကိုလည်းကျွန်တော်တို့ပါဝင်ပေးပါလို့လိုအပ်တဲ့အခက်အခဲမှန်တယ်များကျွန်တော်တို့လိုင်းလံကူညီပါပါဆရာဝန်ဖြစ်ခြင်းမဖြစ်ခြင်းအရင်ကြည့်ပါဘယ်လိုဝန်ထမ်းမဲ့ဖြစ်ဖြစ်ကျွန်တော်တို့အဖွဲ့အစည်းနဲ့ချိတ်ဆက်ကူညီပါပါအဲ့အတွက်ကြည့်လို့ပြရတဲ့လုံးနဲ့တသားတဲ့ဖြစ်အောင်မပါဝင်သေးတဲ့ဝန်ထမ်းတွေကိုလည်းပါဝင်ပေးပါလို့ကျွန်တော်အနေနဲ့တောင်းဆိုလိုပါတယ်ကျွန်တော်တို့ဒီပွဲကိုနိုင်ကိုနိုင်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဒေါက်တာအခုလိုမျိုးအနေအကြောင်းကဆက်သွယ်မြင့်မြတ်ဝင်ပြုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဒီအန်ဒရီကင်းရှင်းပါစီခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကလည်းအခုလိုကျွန်တော်ဘက်ကခက်ခဲတယ်ကျွန်တော်တို့ဖိနှိပ်ခံနေရတဲ့ကိစ္စတွေဒီလိုကိစ္စတွေကိုကျွန်တော်တို့ဒီနိုင်ငံတကာမှာရှိတဲ့ကျွန်တော်မြန်မာပြည်သူတွေချပြခွင့်ရတဲ့အတွက်က ော်ပြခွင့်ရတဲ့အတွက်ကျွန်တော်အနေနဲ့တော်တော်လေးကိုဝမ်းသာဖော်ယူမိပါတယ်။ကျေးဇူးပါ။
အကြံမဖက်အာနာဖေးဆန်ရေး CDM လှုပ်ရှားမှုမှာပါဝင်နေတဲ့အမည်မဖော်လိုသူဆရာဝန်ကိုကိုကျော်ကျော်သိမ်းမြန်းခဲ့တာဖြစ်ပါရဲ့ရှင်။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒါရိုက်ဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုအချိန်မရွေးသွားရောက်ကြည့်ရှုသတင်းတွေကိုဖတ်ရှုနိုင်ကြပါတယ်။ VOA website လိပ်စာက burmese.voanews.com ဖြစ်ပါတယ်။VOA မြန်မာပိုင်း Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်ရှင်ဒီနေ့မလ2ရက်နေ့အင်္ဂါနေ့ညဘက်အတွက်မြန်မာနိုင်ငံ၅အခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာသမ္မတအဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်တို့ကိုဖမ်းဆီးထားပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေအလွတ်သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်သမ္မတအဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်တို့ကိုအများဆုံးပြန်လွှတ်ပေးဖို့အတွက်စင်ကာပူနိုင်ငံကတောင်းဆိုပါတယ်မြန်မာနိုင်ငံမှာလက်နက်မဲ့အရသာတွေအပေါ်တေးစီတဲ့လက်နက်တွေတုံးနေတာရပ်ဖို့နောက်ထပ်တေဆုံးမှုတွေသွေးထွက်တန်ရုံမှုတွေမဖြစ်အောင်ဆရာနာပိုင်တွေအနေနဲ့ချက်ချင်းလုပ်ရမယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဒေါက်တာ Vivian Balakrishnan ကပြောကြားပါတယ်သူကသမ္မတဦးဝင်းမြင့်လို့ခေါ်ဖို့တုံးဆွဲတယ်လို့မြန်မာစစ်အာဏာပိုင်တွေလို့အာဏာသိမ်းယူအုပ်ချုပ်နေသူတွေကိုတုံ့နှုံးပါတယ်စင်ကာပူနိုင်ငံအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲအတွက်ဆက်ပြီးတော့ထောက်ခံနေပါတယ်လို့လည်းစင်ကာပူနိုင်ငံသားဝင်ကြီးကသူ့ရဲ့မိန့်ခွန်းထဲမှာပြောပါတယ်မြန်မာနိုင်ငံအခြေအနေဆက်ပြီးတော့မဆိုးအောင်လို့အရေးတကြီးဦးစားပေးလုပ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူကအသေးချာပြောပါတယ်မြန်မာအာဏာပိုင်တွေအနေနဲ့အခြေအနေကိုအတက်နိုင်ဆုံးထိန်းသိမ်းသိမ်းသိမ်းလုပ်ပါမယ်သေးသေးနိုင်လောက်တဲ့လက်နက်တွေအသုံးပြုတာရပ်ပါမယ်နောက်ထပ်အကြမ်းဖက်သွေးထွက်တန်ရုံမဖြစ်အောင်အာမခံမယ်ဆိုတာကိုဒီကနေ့ဒီလူသိရှင်ကြားဂတိပြုဖို့အတွက်ကိုလည်းစင်ကာပူနိုင်ငံကတောင်းဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကလည်းဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားတုံးနေတာကိုထိန်းဖို့တောင်းဆိုပါတယ်။မြန်မာနိုင်ငံမှာလူသေစေတဲ့အထိအကြမ်းဖက်နေမှုတွေအတွက်အင်ဒိုနီးရှားနိုင်ငံကစိုးရိမ်နေ။အရသားတွေထိခိုက်သေဆုံးနေတာဖမ်းဆီးခံနေရတာတွေကစိုးရိမ်စရာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာစီဒူကလည်းပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံကလည်းဒီအကြမ်းဖက်မှုတွေကိုရပ်ပြီးတော့ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့အစိုးရခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာရွှေကောက်ပွဲမှာမဲမတမာမှုတွေရှိနိုင်တယ်ဆိုတဲ့စစ်တပ်ရဲ့ဆွဆွဲချက်တွေကိုစုံစမ်းနိုင်ရေးအာဆီယံကကျွမ်းကျင်သူအဖွဲ့ဖွဲ့စည်းပေးဖို့အတွက်လည်းမလေးရှားနိုင်ငံကအဆိုပြုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့အမေရိကန်ပြည်ထောင်စုဥက္ကဋ္ဌတာဝန်ယူထားတဲ့ကာလအတွင်းမှာမြန်မာနိုင်ငံရင်းနဲ့ပတ်သက်လို့ထဲထဲဝင်ဝင်ဆွေးနွေးဖို့တတ်တိုက်တွန်းတလှုပ်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီး Linda Thompson Greenfield ကမနေ့ကပြောကြားပါတယ်။မြန်မာနိုင်ငံကအခြေအနေကိုကမ္ဘာကြီးကစောင့်ကြည့်နေတယ်။ပြည်သူတွေရရဆက်ဆက်လောက်ခံနေရတာလူ့အခွင့်အရေးချိုးဖောက်ခံနေရတာတွေကိုဒီကိန်းကြည့်နေလို့မဖြစ်ဘူး။ဒီကိစ္စကိုသူအနေနဲ့အလေးနဲ့ထားတယ်။အာဏာသိမ်းသူတွေဘက်ကလည်းလွဲ့လွဲ့အလျှော့ပေးမဲ့ပုံမျိုးရတဲ့အတွက်သူတို့အပေါ်ဖိအားတိုးပေးရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးကတနင်္လာနေ့ကပြောကြားပါတယ်။အမေရိကန်ပြည်ထောင်စုကလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒအပြောင်းအလဲမရှိသေးတဲ့အတွက် NLD အစိုးရကိုသာလက်ရှိအစိုးရအဖြစ်သတ်မှတ်ထားစေဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ NetPrice ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ရွေးကောက်ခံ NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ဒီပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကနိုင်ငံသားရေးဝန်ကြီးအပါအဝင်ခေတ္တပြည်ထောင်စုဝန်ကြီး၄ယောက်ကိုခန့်အပ်ခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးအဖြစ်ဒေါ်စင်မအောင်၊သမ္မတရုံးဝန်ကြီးအဖြစ်ဦးလွင်ကိုလက်တို့ကိုခန့်အပ်တာဝန်ပေးပါတယ်။ဆရာနာသိမ်းမှုစတင်တဲ့ဆန္ဒပြပွဲတွေကတော့မြန်မာနိုင်ငံတော်ဝန်မှဒီကနေ့ဆက်ပြီးတော့လုပ်ကြပါတယ်။လုံခြုံရေးတွေကလည်းအင်အားသုံးဖြိုခွင်းမှုတွေမြို့တော်တော်များများမှာဖြစ်ပါတယ်။ရန်ကုန်မြို့ရဲမှာကိုဒီနေ့ကအနှက်ဆန္ဒပြသူတွေကိုမျက်ရည်ယိုဘုံတွေအသံဘုံတွေရာဘာချီတွေနဲ့ပြစ်ခတ်ဖြိုခွဲပါတယ်။ရန်ကုန်မြို့မှာထိခိုက်ဒေဆုံးတဲ့တရင်တွေဒီနေ့မကြားရပေမဲ့အဖမ်းဆီးခံရသူ10ခန်းရှိပါတယ်။ချင်းပြည်နယ်ကလေးမြို့မှာတော့လက်နက်ကင်တပ်တွေကြီးအစ်စ်တွေနဲ့ပြစ်ခတ်မှုကြောင့်ပြင်းပြင်းထန်ထန်ဒဏ်ရာရသူ2ယောက်အပါအဝင်တရားစင်ကျော်ဒဏ်ရာရရှိခဲ့ပါတယ်ရှင်။VOA မြန်မာပိုင်းရဲ့မလ2ရက်အင်္ဂါနေ့ညပဲအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်ဝင်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်။ကျွန်မကတော့ဆုမြတ်မမ။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook Page တွေပေါ်မှာဖော်ပြပေးနေပါတယ်။ Radio နဲ့ TV အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်။ VOA တွေကိုနားထောင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မမရှင်။